Welcome to the Voice of America in Burmese.
မင်္ဂလာနက်နေ့ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ16ရက်တောက်ကြနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုမိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်းပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
ကျမကတော့ဆုမြတ်မွန်ပါရှင်ဆီးရီးယားနိုင်ငံအလက်ပိုမျိုးကနေပြီးတော့ထွက်ခွာလာကြသူတွေဘေးလွတ်ရာကိုစတင်ရောက်လာနေကြပါပြီအမေရိကန်သမ္မတရွေးကောက်ပွဲရလဒ်အပေါ်တက်ရောက်မှုရှိအောင်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်အမိန့်ပေးလှုပ်ဆောင်ခဲ့တဲ့သဘောမျိုးအင်ပြူတော်ကပြောကြားခဲ့ပါတယ်ဒီလိုမျိုးထိတ်တန့်သတင်းတွေကိုမနက်နာချမ်းနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီကနေ့မနေ့နားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
The current upsurge of the violence in northern Rakhine state resulting in the loss of lives, people and population.
EU Europa Parliament မှာကြာတာပြည်နယ်ကရခိုင်ပြည်နယ်မြောက်ပိုင်းရေးဆွေးနွေးရမှာကော်မရှင်နာမင်းကြီးကပြောသွားတာပါပြည်စုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်ဒါအပြင်သတင်းတော့ကိုစိုးမိုးထွန်းအသက်ခံရမှုနဲ့ပတ်သက်တဲ့သတင်းထောက်တွေရဲ့လုံခြုံရေးဆိုင်ရာအကြံပြုချက်ဆောင်ပါအပြင်သောရရှင်တွေကိုတေးသချင်းတပုတ်နဲ့လည်းဖျော်ဖြေပေးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုမတ်စုမြမုံနဲ့မနန္ဒာချန်းတို့ပြောပြပေးပါမယ်ရှင်
ဆီးရီးယားနိုင်ငံအလက်ပိုမြို့ကိုသပုံတွေလက်ကနေပြီးတော့လွတ်မြောက်အောင်လုပ်နိုင်ခဲ့တာကိုရည်ညွှန်းပြီးဆီးရီးယားသမ္မတပါရှာအယ်အာဆတ်ကတမိုင်းတွင်ခဲ့ပြီးလို့ကြာတာရင်းတွေကပြောကြားလိုက်ပါတယ်အလက်ပိုမြို့ကိုသူ့ရဲ့တပ်တွေပြန်လည်သိမ်းပိုက်နိုင်ခဲ့တာကိုခရစ်တော်ဖွားမြင်မှုဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲမှုစတဲ့အဖြစ်အပျက်တွေလို့တမိုင်းဝင်အဖြစ်အပျက်တစ်ခုအဖြစ်နဲ့သမ္မတအာဆတ်ကတင်စားပြောကြားခဲ့တာပါနောက်ဆုံးရထားတဲ့အပြစ်ခတ်ရဆဲရေးသဘောတူညီချက်အရအလက်ပိုမျိုးတွေကတပုံတွေနောက်ဆုံးသိမ့်ပိုက်ထားတဲ့နေရာကနေဒဏ်ရာရထားသူတွေနဲ့အရက်သားတွေကိုတဲဆောင်သွားတဲ့စေယုံကားတွေအစိမ်းရောင်အစိုးရဘတ်စကားကြီးတွေထွက်ခွာသွားပြီးတဲ့နောက်မှာပဲတမရကအခုလိုပြောကြားခဲ့တာဖြစ်ပါတယ်အခုအပြစ်ခတ်ရဆဲရေးသဘောတူညီမှုက၃ရက်ခန့်ပဲလို့မျှော်လင့်ရပါတယ်ဗုဒ္ဓဟူးနေ့တုန်းကတော့ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ပြည်သူတွေကိုဘေးလွရာကယ်ထုတ်ဖို့ကြိုးပမ်းမှုဆိုင်းငံ့ထားခဲ့ရပါရဲ့အစိုးရတပ်တွေဝိုင်းထားတဲ့အရှေ့ပိုင်းအလက်ပိုကနေဘတ်စကားနဲ့စေယုံကားတန်းရှေကြီးတွေဟာဒီအစိုးရထိန်းချုပ်နယ်မြေကိုဖျက်ချော်ပြီးတော့သဘုံတွေထိန်းချုပ်ထားတဲ့နောက်ပြည်နယ်တစ်ခုစီကိုသွားခဲ့ပါတယ်ပထမအတုပ်ထွက်လာကြသူတွေဟာလုံခြုံစိတ်ချရတဲ့နေရာကိုရောက်လာပြီလို့ ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့နဲ့ Syrian Arab လာချန်ဒီအဖွဲ့တို့ကကြာတာဘရင်းနေနေ့လယ်ပိုင်းတုန်းကပြောကြားခဲ့ကြပါတယ်
အစ္စလာမ်အကြမ်းဖက်ဝါဒကိုအမြင့်ပြတ်နှိမ်နင်းနိုင်မှာမဟုတ်တလို့အမေရိကန်ပြည်ထောင်စုကိုချိမ့်ချောက်မှုတွေဟာလည်းအစစ်အမှန်ဖြစ်တဲ့အကြောင်းဆလာဖစ်ဂျီဟာဒစ်ဝါဒရဲ့မူရင်းစင်းမြင့်နဲ့ပြန့်နှံ့လာမှုကိုခြေရာခံလေ့လာထားတဲ့အမေရိကန်ငြိမ်းချမ်းရေးဌာနရဲ့လေ့လာချက်ကဖော်ပြခဲ့ပါတယ် The Jihad Threat IS Al-Qaeda နဲ့ Beyond ဆိုတဲ့လေ့လာချက်ကိုတော့နိုင်ငံရေးလောကကကျွမ်းကျင်သူ20ကနေပြုစုခဲ့တာဖြစ်ပြီးတော့ဖိနှိပ်တဲ့အစိုးရတွေကိုအာရုံစိုက်ထားပြီး1980ပြည့်လွန်နှစ်တွေမှာပထမဆုံးပေါ်ထွက်လာခဲ့တဲ့ဆာလာရဲ့အကြောင်းကိုခြေရာခံလိုက်ထားသလိုအနောက်နိုင်ငံတွေစီအာရုံပြောင်းလာတဲ့1990ပြည့်လွန်နှစ်တွေအထိလေ့လာထားတာဖြစ်ပါတယ်။အစ္စလာမ်အကြမ်းဖက်ဝါဒကိုထိအောင်ဖြေရှင်းဖို့အတွက်အဓိကအကြောင်းရင်းတွေကိုရှာဖွေရလိမ့်မယ်လို့လည်းထောက်ပြထားပါတယ်။ဆင်းရဲမွဲတေမှုအလုပ်လက်မဲ့နဲ့လူမှုရေးအရာမှမျှတမှုတွေဟာအကြမ်းဖက်ဝါဒကိုပေါ်ပေါက်စေတဲ့အဓိကအကြောင်းရင်းတွေဖြစ်ပြီးဘာသာရေးဟာထွက်ပေါက်ဖြေတစ်ခုဖြစ်ဥတီသွားလေးရှိတယ်လို့လည်းဆိုပါတယ်။ရှင်းနေပြီးသားနိုင်ငံရေးစစ်ရေးခိုင်းငနကွဲပြားတဲ့စံဖတ်မှုတွေအပြင်မွတ်စလင်မဟုတ်တဲ့ပြပစစ်တပ်တွေရဲ့စစ်ရေးအရာဆွတ်ဖက်မှုတွေဟာလည်းပြင်းထန်တဲ့စံဖတ်ဝါဒတွေကိုကဘာတဝမ်းမှာသတင်းကောင်းကြီးဖြစ်လာစေခဲ့တယ်လို့အစီရင်ခံစာကဖော်ပြခဲ့ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေအပေါ်တက်ရောက်မှုရှိအောင်အင်တာနက်ကနေကြားဝင်ထိုးဖောက်တိုက်ခိုက်မှုတွေလုပ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ကအမိန့်ပေးခဲ့တယ်ဆိုတဲ့သဘောမျိုးအင်ပြူတော်ကပြောကြားလိုက်ပါတယ်။ရုရှားအစိုးရတွေကအစစ်မြင့်တာဝန်ရှိကြီးတွေ့တာလျင်ဒီလိုကိစ္စတွေလှုပ်ဖို့အမိန်ပေးနိုင်တယ်လို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကအောက်တိုဘာလဆန်ရသုံးသက်ချက်ကိုအင်ပြူတော်ပြောခွင့်ရဂျော့ချ်အာနက်စ်ကထောက်ပြပြီးတော့ရုရှားအစစ်အမြင့်ဆုံးတာဝန်ရှိသူတွေလှုပ်တယ်ဆိုတာသိတာထင်ရှားတယ်လို့ကြားသာရင်းနေတုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါရွေးကောက်ပွဲမဲဆွဲစဉ်ကာလမှာအခုလိုရုရှားကကြားဝင်နှောက်ယှက်တာကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသိရုံနဲ့မကအဲ့ဒီလိုလှုပ်ဖို့အားပေးခဲ့တယ်လို့လည်းဂျော့ချ်အာနက်စ်ကသတင်းတောက်တွေကိုအခိုင်အမာပြောပါတယ်ရွေးကောက်ပွဲရလဒ်တွေအပေါ်တက်ရောက်အောင်လို့ရုရှားရဲ့စိုက်ဘာတိုက်ခိုက်မှုမှာသမ္မတပူတင်ဓာတ်ရိုက်ပတ်သက်နေတယ်ဆိုတဲ့အထောက်အထားမျိုးအိုဘားမားအစိုးရကလူသိရှင်ကြားထုတ်ပြန်ပြခြင်းတော့မရှိသေးပါဘူးဒီဆွဆွဲချက်ဟာရည်စရာကောင်းလာတဲ့အဓိပ္ပာယ်ပဲဆွဆွဲချက်ဖြစ်တယ်လို့ရုရှားအစိုးရကတုံ့ပြန်ပါတယ်သမ္မတဥပမာရဲ့နိုင်ငံသားရေးအကြံပေးဘန်ရိုးစ်က MSNBC သတင်းဌာနကိုပြောကြားခဲ့တာမှလည်း ရုရှားအစိုးရလက်ပတ်နေပုံနဲ့သမရပူတင်အစိုးရကိုထိန်းချုပ်နေပုံတွေအရဆိုရင်အခုလိုတိတာထူးခြားတဲ့အင်တာနက်ကနေဖောက်ထွင်းခိုးယုံမှုတွေကိုအစိုးရတွေကအဆင့်အမြင့်ဆုံးအဆင့်ကလုတ်တယ်ဆိုတာညွှန်ပြနေတယ်။ရုရှားအစိုးရရဲ့လုပ်ရက်နဲ့ပတ်သက်လို့သမရဗလာဒီမီယာပူတင်မှတာဝန်ရှိပါတယ်လို့ပြောခဲ့ပါတယ်။ဒေါ်နယ်ထရမ့်အနိုင်ရအောင်လို့ရုရှားကအီးမေးလ်တွေကိုကြားဝင်ခိုးယူခဲ့တယ်လို့ CIA ထောက်လှမ်းရေးဌာနကကောက်ချက်ချခဲ့ပြီးတဲ့နောက်ဒါဟာသူအနိုင်ရမှုကိုရှော့တွက်ရရအောင်လို့စူးစမ်းတဲ့စူးစမ်းမှုဖြစ်တယ်လို့ရွေးကောက်ခံသမ္မတထရမ့်ကတော့ဆိုနေပါတယ
်။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ချားလ်စတန်မြို့ကတမိုင်းဝင်ဖျားကြောင်းတစ်ခုမှာဝှေ့ပြူနေသူလူမဲ၉ယောက်ကိုပြီးခဲ့တဲ့နှစ်ကတနက်နဲ့ပြတ်တက်ခဲ့တဲ့လူပြူကြီးဆိုးရေးဟွာရီဟာအမုံတရားကိုခြေခံပြီးကျူးလွန်တဲ့ပြည်ထောင်စုအဆင့်ရာဇဝတ်မှုတွေအတွက်အပြစ်ရှိတဲ့အကြောင်းဂျူရီလူကြီးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။2015ခုနှစ်ဇွန်လ18ရက်နေ့ကအီမန်နျူအယ်အာဖရိကန်မက်သိုဒတ်စ်ဖျားကျောင်းကကျန်းစာတင်တဲ့မှာပြတ်တက်ခံခဲ့ရသူတွေရဲ့ဘာသာရေးယုံကြည်မှုတွေကိုနှောက်ယှက်ဟန်တားမှုတွေအသက်22နှစ်အရွယ်ဒီလင်းရူဖာအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်6ရက်ကြာကြာနာမှုတွေလုပ်ခဲ့ပြီးတဲ့နောက်ဂျူရီလူကြီးအဖွဲ့ကနှစ်နာရီနီးပါးကြာဆုံးဖြတ်ချက်ကိုတင်ပြခဲ့တာဖြစ်ပါတယ်ဂျူရီလူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်တွေကိုဖတ်ကြားတဲ့အချိန်မှာတရားခဏ် roof အနေနဲ့တစုံတရာခန်းစားချက်မတွေ့ခဲ့ရပါဘူးသူ့ကိုတည်တံပေးမလားဒါမှမဟုတ်တက်ညာခွင့်မပေးဘဲထောင်နှံတသက်ချမှတ်မလားဆိုတာကိုအဆုံးဖြတ်ပေးမယ်သူ့အမှုဒုတိယရုံးချိန်ဖြစ်တဲ့ဇန်နဝါရီလ3ရက်နေ့ကျရင်လေ roof ဟာဒီဂျူရီအဖွဲ့နဲ့ပဲထပ်ပြီးတော့တွေ့ရမှာဖြစ်ပါတယ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဗျူရို FBI ကိုဖြောင့်ချက်ပေးထားတဲ့အထက်မှာတော့အင်တာနက်ထဲမှာလူပြူရာဇဝတ်မှုတွေကိုလေ့လာပြီးတော့မှတပ်ဖြတ်မှုတွေကိုကျူးလွန်ခဲ့တာလို့ပြောဆိုခဲ့ပါတယ်တရားခွင်မှာအချိန်တော်ကြာဖွင့်ပြခဲ့တဲ့အတန်ဖန်တိတ်ခွေထဲမှာတော့တနတ်သမား roof ကလူမဲအတိုင်းဝိုင်းမှာတမိုင်းကြောင်းအရာအရေးပါတဲ့ Mother Emmanuel ဖခင်ကြောင်းကိုတမင်ရွေးချယ်ခဲ့တာဖြစ်တဲ့အကြောင်း FBI ကိုဝန်ခံထားပါတယ်
New American တန်မနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တောက်ချာဒီမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်ထဲကရိုဟင်ဂျာတွေအပေါ်ဆက်လက်ပြီးတော့အလွန်အကျွံအင်အားသုံးဆောင်ရွက်မှုအပါအဝင်အစိုးရရဲ့ကင်တွယ်မှုမှားယွင်းနေမယ်ဆိုရင်နိုင်ငံဖြတ်ကျော်ဂျီဟတ်စစ်ပွဲဆင်နွှဲနေသူတွေကမြန်မာနိုင်ငံထဲမှာသူတို့ရည်ရချက်အတိုင်းဖြစ်အောင်လို့ရိုဟင်ဂျာတွေထဲကဆွံ့ရောက်နေသူတွေကိုအသုံးချသွားလိမ့်မယ်လို့နိုင်ငံတကာပဋိပက္ခလေးလာဆောင်ကြည့်ရေးအဖွဲ့ ICG ကသတိပေးလိုက်ပါတယ်ရခိုင်ပြည်နယ်ထဲကမွတ်စလင်တပုံထားမှုဆိုတဲ့ခေါင်းစဉ်နဲ့ ICG အဖွဲ့ကဒီဇင်ဘာ15ရက်နေ့ကအစီရင်ခံစာထုတ်ပြန်ခဲ့တာပါကြည်ပရောက်သူတွေဥဆောင်ပြီးတော့တိုက်ခိုက်ရေးသင်တန်းတက်ထားတဲ့ရိုဟင်ဂျာတိုက်ခိုက်ရေးသမားတွေရဲ့ရခိုင်ပြည်နယ်တွေကလက်တလောတိုက်ခိုက်မှုတွေဟာမြန်မာနိုင်ငံအတွက်အန္တရာယ်များတဲ့အကွေအပြောင်းတစ်ခုဖြစ်တယ်လို့အစိုးရခန်းစာကထောက်ပြထားပါတယ်။ Saudi Arabia မှာအခြေစိုက်တဲ့ရိုဟင်ဂျာကော်မတီတစ်ခုကဥဆောင်တဲ့ Haraka El Yakin ဆိုတဲ့တောင်ကျန်းသူအဖွဲ့ကနေခေတ်သစ်ပျောက်ကြားတိုက်ခိုက်ရေးနှီးစနစ်တွေအတွေ့အကြုံရှိပြီးတော့နိုင်ငံတကာကသင်တန်းတွေရယူထားတဲ့ရိုဟင်ဂျာတွေကိုတိုက်ခိုက်ဖို့အမိန်ပေးကြီးကြပ်ခဲ့တာဖြစ်တယ်လို့ ICG ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရမုံငွေကောင်းကောင်းရှိပုံရပြီးတော့စနစ်တကျဖွဲ့ထားတဲ့ဒီအဖွဲ့ပေါ်ပေါက်လာတာဟာရခိုင်ပြည်နယ်တွေကရှုပ်ထွေးတဲ့အခြေအနေတွေကိုဖြေရှင်းနိုင်ဖို့ကြိုးစားနေတဲ့မြန်မာအစိုးရအတွက်အထူးသတိထားစရာအပြောင်းလဲဖြစ်တယ်လို့အစီရင်ခံစာရေးသားပြုစုသူကပြောထားပါတယ်။ဒေါအောင်ဆန်းစုကြည်မှာဩဇာလွှမ်းမိုးမှုရှိပေမဲ့ဖွဲ့စည်းပုံအရာစစ်တပ်ကိုသူတိုက်ရိုက်ညွှန်ကြားထိန်းချုပ်လို့မရတာကအခြေအနေကိုပိုပြီးတော့ရှုပ်ထွေးစေတယ်လို့ ICG အဖွဲ့ကမြင်ပါတယ်။တင်နန်းပင်းမှုတချို့နဲ့သွေးစည်းညီညွတ်မှုပြတဲ့လက္ခဏာတွေကလွဲလို့ Haraka El Yakin အဖွဲ့ဟာနိုင်ငံဖြတ်ကျော်ဂျီဟတ်အတွေ့အခေါ်နဲ့စစ်စစ်နေပုံမရတဲ့အပြင်အကြမ်းဖက်ဝါဒပြန့်စီတဲ့ရည်ရွယ်ချက်နဲ့လုံနေပုံမရဘူးလို့တော့ ICG ကဆိုပါတယ်။ဒါပေမဲ့အစိုးရကထိထိရောက်ရောက်မကင်တွယ်ဘူးဆိုရင်တော့ရိုဟင်ဂျာတွေကြားမှာအစိုးရအမြင်တွေပေါ်ပေါက်လာနိုင်ပြီးတော့ဂျီဟတ်ဝါဒီတွေရဲ့အတုံးချမှုကိုခံရလိမ့်မယ်လို့လည်းသတိပေးထားပါတယ်။ဒါပေမဲ့ဒီလိုအခြေအနေတွေကိုပြောင်းလဲသွားအောင်မြန်မာအစိုးရကလှုပ်ဖို့အချိန်မနှောင်းသေးဘူးလို့ကြာသာရင်းနှီးကထုတ်ပြန်တဲ့ ICG ရဲ့အစီရင်ခံစာမှာပြောထားပါတယ်။အကြမ်းဖက်မှုတွေထပ်မဖြစ်အောင်နဲ့လူမှုအတိုင်းဝိုင်းတွေကြားတင်းမာမှုအခြေအနေပိုဆိုးမသွားအောင်လုပ်တဲ့နေရာမှာရခိုင်ဗုဒ္ဓဘာသာဝင်တွေရဲ့စိုးရိမ်မှုနဲ့နစ်နာမှုမကျေနပ်မှုတွေကိုလည်းထည့်စဉ်းစားဖို့လိုအပ်တယ်လို့ ICG ကပြောပါတယ်။ ICG အစီရင်ခံစာဟာပြည်တွင်းထောက်လန့်ရေးအချက်အလက်တော်တော်များများနဲ့ကိုင်းညီနေပြီးတော့ပြည်ပအကြမ်းဖက်အဖွဲ့အစည်းတွေကနေငွေကြေးအပအဝင်အထောက်ပံ့ပေးနေတာတွေကိုနိုင်ငံတကာနဲ့ပူးပေါင်းဖော်ထုတ်အရေးယူဆောင်ရွက်ဖို့လုပ်နေပြီလို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့ American အစိုးရကတော့လေးလာသုံးသပ်နေပြီးတော့မှတ်ချက်ပေးပြောဖို့ဆောသေးတယ်လို့ American နိုင်ငံသားရေးဌာနပြောခွင့်ရသူ John Kirby ကပြောပါတယ်ရှင်
မြန်မာနိုင်ငံက Daily 11 သတင်းဌာနရဲ့သတင်းတော်ကိုစုမုထွန်းမကြသေးခင်ကအသက်ခံခဲ့ရတဲ့အပေါ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကြာသပတေးနေ့မှာရှုံချလိုက်ပါတယ်။သတင်းတော်ကိုစုမုထွန်းအသက်ခံခဲ့ရတဲ့အပေါ်ပြစ်တင်ရှုံချကြောင်းနဲ့သူ့လိုသတင်းမှန်တွေကိုစုံစမ်းဖော်ထုတ်ကြတဲ့သတင်းတော်တွေဟာအစိုးရကောင်တရပေါ်ပေါက်ဖို့နဲ့ရေရှည်တည်တတ်မဲ့ဖွံ့ဖြိုးရေးအတွက်ပံ့ပိုးပေးနေသူတွေဖြစ်တဲ့အကြောင်းလဲ UNESCO ညွှန်ကြားရေးမှူးချုပ် Irina ဘုကောဗာကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီရာဇဝတ်မှုကိုဖော်ထုတ်ဖို့မြန်မာအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေစတင်ခဲ့တာကိုကြိုဆိုတဲ့အကြောင်းနဲ့ကျူးလွန်သူတွေကိုလည်းဥပဒေနဲ့အညီရေးယူနိုင်လိမ့်မယ်လို့ယုံကြည်ကြောင်းကိုလည်း UNESCO ညွှန်ကြားရေးမှူးချုပ်ကကြေညာချက်မှာပြောဆိုထားပါတယ်။ဒီဇင်ဘာလ23ရက်နေ့ကစကိုင်းတိုင်းမုံရွာမြို့မှာအသက်ခံခဲ့ရတဲ့အသက်36နှစ်အရွယ်သတင်းတော်ကိုစိုးမိုးထွန်းရဲ့အမှုကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးအသက်မခံရခင်အချိန်ထိတော့သူဟာဒေသတွင်းတခိုးထုတ်မှုကိစ္စကိုစုံစမ်းသတင်းယူဖို့လုပ်နေတာဖြစ်တယ်လို့ဆိုပါတယ်။ကိုစိုးမိုးထွန်းအသက်ခံခဲ့ရတဲ့အပေါ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကလည်းမကြသေးခင်ကကြေညာချက်ထုတ်ပြန်ရှုံချခဲ့ပါတယ်။
အသေးခံတိုက်ခိုက်မှုတွေလုပ်ဖို့အတွက် IS စစ်သွေးကြော်တွေဟာအာရှကအိမ်အကူအမျိုးသမီးတွေကိုပြစ်မှတ်ထားစီရင်နေပါတယ်။အင်ဒိုနီးရှားသမ္မတရုံးကိုတိုက်ခိုက်ဖို့စီစဉ်မှုနဲ့အဖမ်းခံခဲ့ရတဲ့အင်ဒိုနီးရှားအိမ်အကူအမျိုးသမီးတယောက်ရဲ့အကြောင်းအပါအဝင်ဒီကိစ္စကိုတိုင်းမဂ္ဂဇင်းကြီးထဲမှာအကျယ်တဝင့်ဆောင်းပါဖော်ပြထားတာပါ။ဟောင်ကောင်မှာအိမ်အကူလုပ်နေတဲ့အမျိုးသမီးတွေကိုအစိုးရအမြင်တွေနဲ့တင်သွင်းပြီးတော့အသေးခံတိုက်ခိုက်မှုလုပ်အောင်လို့ IS အဖွဲ့ကစီရင်မှုတွေအရင်ကလည်းရှိခဲ့တယ်လို့အဲဒီ Times Magazine ရဲ့ဆောင်းပါမှာဖော်ပြပါရယ်။ IS တွေဟာအင်ဒိုနီးရှား၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကမလေးစကားပြောတဲ့စစ်သွေးကြွတွေပါဝင်တဲ့ကာတီဘာနူစာတာရာနာဆိုတဲ့အဖွဲ့တပ်ဖွဲ့တစ်ခုကိုဆီးရီးယားမှာဖွဲ့စည်းလှုပ်ရှားနေတယ်လို့အဲဒီ Time Magazine ကြီးရဲ့ဆောင်းပါတွေမှာဖော်ပြထားပါရယ်ရှင်။
နောက်ဆုံးရသတင်းတွေကိုမဆုမြမုံနဲ့မန္တနာချန်တို့တင်ညာပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြပေးပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်မြောက်ပိုင်းအရင်နဲ့ပတ်သက်တဲ့ EU ဥရောပပါလီမန်ရဲ့ပြောဆိုချက်ကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေကိုအကြမ်းဖက်နှိမ်နင်းနေတဲ့ဆိုတဲ့အစီရင်ခံစာတွေနဲ့ပတ်သက်ပြီးအလွန်စိုးရိမ်စိတ်ပူကြောင်းမနေ့ကြတာပရိနေကထုတ်ပြန်ပြုလုပ်တဲ့ဥရောပပါလီမန်ရဲ့အစည်းအဝေးကနေဆုံးဖြတ်ခဲ့ပါတယ်ဒီအတော်အတွင်းမှာပဲနိုင်ငံတကာကစွတ်စွဲထားသလိုရခိုင်ပြည်နယ်မောင်တော်ဒေသပြည်ပခန့်မှာမြန်မာလုံခြုံရေးတပ်တွေဘက်ကလူအခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့အချက်လက်တချို့ဟာမှန်ကန်မှုမရှိဘူးလို့မြန်မာအစိုးရဘက်ကထုတ်ပြန်ခြေပတ်ထားပါတယ်မယင်ချင်းနိုင်ကအပြည့်စုံကိုဆက်လက်တင်ပြမှာပါရှင်
မနေ့ကပြုလုပ်တဲ့ဥရောပပါလီမန်အစည်းအဝေးမှာရခိုင်ပြည်နယ်ကမွတ်စလင်တွေကိုညှဉ်းပန်းနှိပ်စက်မှုတွေအဆုံးသတ်ဖို့မြန်မာအစိုးရကိုဥရောပပါလီမန်အမတ်တွေကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်အကြမ်းဖက်မှုပြဿနာကိုဖြေရှင်းရမှာဒေသခံပြည်သူတွေရဲ့လုံခြုံရေးနဲ့လူ့အခွင့်အရေးကိုမြန်မာအာဏာပိုင်တွေဘက်ကလေးစားလိုက်နာဖို့ဥရောပပါလီမန်ရဲ့ကျန်းမာရေးနဲ့စားနပ်ရိက္ခာဆိုင်ရာကော်မရှင်နာမင်းကြီး Fitness Andrea Curtis ကအခုလိုပြောသွားပါတယ်။
The current upsurge of the violence in northern Rakhine state resulting in
ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကနေလူပေါင်းများစွာတည်ကြည်ခဲ့ရတာတွေအဲ့ဒီဒေသခံလူစုအတွက်လူသားချင်းစာနာမှုအကူအညီပေးနေတာတွေရပ်ဆိုင်းသွားတာတွေအပြင်ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်မိပါတယ်ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေရဲ့အခြေအနေတွေအပါအဝင်လူခွင့်အခြေအနေတွေတိုးတက်ကောင်းမွန်အောင်လုပ်ဖို့မြန်မာအစိုးရကိုဆက်လက်တိုက်တွန်းပါတယ်
မောင်တော်ဒေသမှာအောက်တိုဘာလနဲ့နိုဝင်ဘာလကအကြမ်းဖက်မှုတွေနောက်ပိုင်းနိုဝင်ဘာလ20ရက်နေ့ကနေ24ရက်နေ့တွေအတွင်းအဲ့ဒီဒေသကိုပထမဆုံးတွားရောက်ခဲ့တဲ့တန်တမန်တွေထဲမှာ EU တန်အမတ်ကြီးလဲပါဝင်ခဲ့ကြောင်းနဲ့ဒေါအောင်ဆန်းစုကြည်နဲ့ရောမြန်မာစစ်တပ်အကြီးအကဲနဲ့ပါတွေ့ဆုံခဲ့တယ်လို့ကော်မရှင်နာမင်းကြီးကဆိုပါတယ်။ဒါ့အပြင်ရခိုင်မြောက်ပိုင်းဒေသမှာလူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးဖို့နဲ့အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုအတွက်တီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့အပါအဝင်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ပြောဆိုမှုတွေအတွက်လည်းပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလုပ်ပေးဖို့တောင်းဆိုခဲ့ကြောင်းကော်မရှင်နာမင်းကြီးကအစည်းအဝေးမှာပြောသွားပါတယ်။ဒါအပြင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတနင်္လာနေ့ဒီဇင်ဘာလ19ရက်နေ့မှာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝင်ကြီးအစည်းအဝေးကိုလည်းကြိုဆိုကြောင်းသူကပြောသွားပါတယ်။ အလားတူရခိုင်နဲ့ကချင်ပြည်နယ်ကအိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုမြန်မာအာဏာပိုင်တွေဘက်ကကန့်သက်တားဆီးတာတွေအဆုံးသတ်ဖို့ဗြိတိန်ကဝါရင့်ပါလီမန်အမတ်တွေအပါအဝင်လူပေါင်း 9,000 ပါဝင်လက်မှတ်ရေးထိုးတောင်းဆိုထားတဲ့အိတ်ဖွင့်ပေးစာကိုဗြိတိန်အခြေစိုက် CSW အဖွဲ့ကြီးကဦးဆောင်ပြီးလန်ဒန်မြို့မှာရှိတဲ့မြန်မာတန်ယုံကိုမနေ့ကပေးပို့ခဲ့ပါတယ်။ဒါအပြင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ယုံကိုလည်းအလားတူအိတ်ဖွင့်ပေးစာကိုပေးဖို့စီစဉ်နေတယ်လို့ CSW ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပဋိပက္ခဖြစ်နေတဲ့ဒေသတွေမှာမြန်မာတပ်မတော်ဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ပြင်းထန်တဲ့ဆွဆွဲချက်တွေနဲ့လူသားချင်းစာနာမှုအကူအညီတွေပယ်ချခံနေရတယ်ဆိုတဲ့သတင်းတွေနိုင်ငံတကာမှာပြန့်နှံ့နေကြောင်း CSW အဖွဲ့ကြီးရဲ့အရှိအာရှရေးရာတာဝန်ခံ Benedict Rogers က VOA ကိုပြောပါတယ
်။ And our argument is if the government of Burma has nothing to hide and if the military has nothing to hide,
တကယ်လို့မြန်မာအစိုးရရောစစ်တပ်ဘက်ကပါဘာမှဖုံးကွယ်ထားစရာအကြောင်းမရှိဘူးဆိုရင်လူသားချင်းစာနာမှုအကူအညီတွေရောလူခွင့်ရေးစောင့်ကြည့်မဲ့လွတ်လပ်ပြီးကျွမ်းကျင်တဲ့အဖွဲ့အစည်းတွေကိုပါတွားရောက်ခွင့်ပြုတင်ကြောင်းပြောသွားတာပါအဲ့ဒီအခါကြလို့ရှိရင်ဒီဆွဆွဲချက်တွေမှန်မှန်ရှင်းရှင်းလင်းလင်းအတည်ပြုနိုင်မှာဖြစ်တယ်လို့ Benedict Rogers ကဆိုပါတယ်ဒါပေမဲ့လည်းမြန်မာအစိုးရကဒီဆွဆဲချက်တွေမှန်ကန်မှုမရှိဘူးလို့ပဲပြောနေပြီးသတင်းမီဒီယာတွေနဲ့လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေကိုတွားရောက်ခွင့်အခုချိန်ထိခွင့်မပြုသေးဘူးလို့လည်းသူက VOE ကိုပြောသွားပါတယ်ရှင်
။မိုင်းအင်ဂျင်နိုင်တင်ပြခဲ့တာပါရှင်။အခုတစ်ဆက်ထမှာပဲဒီရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းပေါ် ICG ရဲ့လေလာတွေ့ရှိချက်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာဆော်ဒီနဲ့ပါကစ္စတန်နိုင်ငံတွေကအကြမ်းဖက်ခွင့်ရအဖွဲ့တွေနဲ့ဆက်ဆက်မှုရှိတယ်လို့နိုင်ငံတကာပဋိပက္ခလစ်လာစောင့်ကြည့်ရေးအဖွဲ့ ICG ကပြောလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။နိုင်ငံတကာပဋိပက္ခလစ်လာစောင့်ကြည့်ရေးအဖွဲ့ ICG ကရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာလကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့အစဉ်ခံစားတစ်တစောင်းကိုဒီကနေ့ဒီဇင်ဘာ15ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ICG ရဲ့အစီရင်ခံစာအရရခိုင်ပြည်နယ်တွင်းကကြမ်းဖက်တိုက်ခိုက်မှုတွေဟာဆော်ဒီအာရေဗျနဲ့ပါကစ္စတန်နိုင်ငံတွေကကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်သူတွေကဥဆောင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ ICG ကထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့မြန်မာသမ္မတရုံးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဒုညင်ကြားရေးမှူးချုပ်ဦးစော်ထေက VOA ကိုအခုလိုပြောပါတယ်။
ပထမဆုံးအချက်အနေနဲ့ ICG ကနော် International Crisis Group ရဲ့report ကျွန်တော်တို့ဖတ်ရပါတယ်ဖတ်တဲ့အခါမှာလည်းတော်တော်လေးစိတ်ဝင်စားစရာကောင်းတဲ့အချက်တွေတွေ့ရပါတယ်နောက် International Crisis Group ဆိုတဲ့ဒီအဖွဲ့အစည်းကဘာဖြစ် prominent ဖြစ်တဲ့သူတို့အချက်လက်တွေကိုအခြေခံပြီးတော့ဒီ research တွေပါပေါ့ဒီစာတမ်းကိုထုတ်ပြန်တာဖြစ်ပါတယ်အဲဒီတော့ဒီမှာတိုင်းမဂ္ဂဇင်းမှာပါတဲ့ဆောင်းပါးအပြင်ပေါ့အဲ့ဒီထည့်ပို့ပြီးတော့အသေးစိတ်တဲ့အချက်လက်တွေလည်းကျွန်တော်တို့ဒီမှာရထားပါတယ်အဲတော့ now အဲ ICG report နဲ့ပတ်သက်လို့ကတော့ကျွန်တော်တို့အနေနဲ့ဒီဘက်ကကျွန်တော်တို့ပြည်တွင်းမှာထောင်လန်းရေးအရာဆောင်ရွက်တဲ့အချက်လက်တော်တော်များများနဲ့ပေါ်ပေါ်ပြားအဖြစ်သွားပြီးတော့ကိုင်းနေတာတွေ့ရပါတယ
်မြန်မာဒုသမရဦးမြင့်စေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ကလည်းပြီးခဲ့တဲ့ဒီဇင်ဘာ17ရက်ကနေ17ရက်နေ့အထိစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်အခုနှစ်အတွင်းဖြစ်ပွားခဲ့တဲ့ပြဿနာတွေဟာ2012တုန်းကလို့ဘာသာရေးနဲ့လူမျိုးရေးကိုအခြေခံပြီးဖြစ်ပွားတဲ့ဒါမဟုတ်ဘူးလို့ရခိုင်စုံစမ်းရေးကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကြည်ကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ ICG ရဲ့အစီရင်ခံစာနဲ့ကော်မရှင်ကနဦးတွေးရှိချက်တွေကကန့်ညီမှုရှိတယ်ဆိုပြီးတော့လည်းသူကပြောပါတယ်
ကျွန်တော်တို့လည်းအဲ့ဒီမှာမေးမြန်းတဲ့အခါကျတော့ဒီဥစ္စာအတွင်းအတူတွေကြီးပဲပါတာမဟုတ်ဘူးလို့တွေးဆမိတယ်ပေါ့နော်။ဗျာရင်တို့ကြီးနေတဲ့ပါတာပေါ့လေအတွင်းမှာပေါက်ပွားလာတဲ့အပိုင်းနဲ့ပါသလိုအပြင်ဘက်ကအတူတွေလည်းရောက်လာကြတယ်လို့မေးမြန်းလို့ရတဲ့ဖွဲ့တွေကပြောကြတာလေးတွေတော့ရှိပါတယ်။အပြင်ဘက်ကလူတချို့လည်းရောက်လာကြတယ်ဘယ်နေရာပါ냐ဆိုတာလည်းပဲအခု ICG မှာပါတဲ့ဟိုသတင်းချက်လည်းနဲ့ကတော့နည်းနည်းလေးအထောက်ကူဖြစ်တာပေါ့လေဟိုလွှဲချော်မှုတိတ်မရှိပါဘူးအင်္ဂလိပ်မြန်မာမေးလို့ရတဲ့အနေအထားမျိုးတော့ လေးချက်တာတွေ့ရပါတယ
်ဖိဘကအထောက်ပံ့ဆိုရာတွေထဲမှာဘင်္ဂလားဒေ့ရှ်ပါကစ္စတန်ဆော်ဒီအာရေဗျနိုင်ငံတွေကအကြမ်းဖက်ဖွဲ့စည်းတွေနဲ့ချိတ်ဆက်နေသူတွေကလူသက်စုဆောင်းပေးတာတင်နန်းပေးတာနဲ့ငွေကြေးထောက်ပံ့တာတွေပါဝင်တယ်လို့လည်းမြန်မာသမ္မတရုံးကအရင်ထုတ်ပြန်ခဲ့တဲ့ကြေညာချက်တွေမှာဖော်ပြခဲ့ပြီးသားဖြစ်ပါတယ်။အဲ့လိုပြည်ပကနေအထောက်ပံ့ပေးနေတာတွေကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြည်တွင်းကငွေကြေးလွှဲပြောင်းတာတွေနဲ့ပတ်သက်ပြီးဖော်ထုတ်ပြီးတော့အရေးယူဆောင်ရွက်မှုတွေလည်းလုပ်နေပြီလို့ဦးစော်ထေကပြောပါတယ
်။ဘာလို့လဲဆိုတော့လုံခြုံရေးကကျွန်တော်တို့အဲ့လိုမျိုးပြေဝတ်ပြီးဆောင်ရွက်ရတဲ့ကိစ္စမျိုးတွေကတော့ကျွန်တော်တို့သတင်းချက်လက်ပြည့်စုံစုံလုံးဖော်ပြလို့မရပါဘူး။သို့တော့ကျွန်တော်တို့ဟိုပြောနိုင်တာကဒီလက်ရှိအစိုးရနဲ့နောက်ကျွန်တော်တို့ထွန်လိုင်းရေးဖွဲ့စည်းတွေပေါ့နော်။ထွန်လိုင်းရေးဖွဲ့စည်းတွေအနေနဲ့ကတော့ကျွန်တော်တို့ပြည့်စုံဖို့တရရှိတဲ့သတင်းချက်လက်တွေနောက်နိုင်ငံတကာကနေတော့ဆက်နွယ်ပတ်သက်မှုနဲ့ဝေမျှတဲ့သတင်းချက်လက်တွေဒါမျိုးတွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ခုနပြောတဲ့အကြမ်းဖက်ဖွဲ့စည်းတွေနောက်ပြန်မှထောက်ပံ့တဲ့အဓိကဗလာရေးရင်းမြစ်နောက်တရားမဝင်မျိုးစေဝါနောက်တရားမဝင်လက်နဲ့ခူးတမ်းရောက်ဝင်မျိုးတွေဒါတွေကိုကျွန်တော်တို့ဖြည်းဖြည်းရောက်ရောက်ပေါ်ထုတ်ပြီးတော့အံတားနိုင်အောင်နောက်ရေးယူနိုင်အောင်နောက်ပြည်ပမှာရှိနေတယ်ဆိုရင်လည်းပြည်ပနိုင်ငံတွေပြည်ပေါင်းဆောင်ရွက်နိုင်အောင်ကြိုးပမ်းနေတယ်ဆိုတာကျွန်တော်တို့တော့အတူတူပြောလို့ရပါတယ
်ဒီကြမ်းဖက်တိုက်ခိုက်မှုမှာမျိုးစေဝါမောင်ခိုကွန်ကူးမှုကွန်ရက်တွေနဲ့လူကွန်ကူးမှုကွန်ရက်တွေနဲ့လည်းပတ်သက်ဆက်နွယ်မှုတွေရှိတယ်ဆိုတာကိုတွေ့ရတယ်လို့လည်းဦးစော်ထေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအော်တိုဘာ9ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီကြမ်းဖက်တိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့ Hurricane Eliakim အဖွဲ့ကပြောထားပါတယ်။ဒီကြမ်းဖက်တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်9ယောက်တည်ဆုံးခဲ့ပြီးတော့အစိုးရဘက်ကအကြမ်းဖက်သမားတွေကိုနှိမ်နှင်းခဲ့စဉ်အတွင်းမှာတော့86ယောက်တည်ဆုံးခဲ့တယ်လို့မြန်မာအစိုးရသတင်းတွေကဖော်ပြပါတယ်ခင်ဗျာ။
ကိုရင်နိုင်တင်ပြခဲ့တာပါရှင်အခုတော့သတင်းတော်ကဆိုမိုထွန်းအသက်ခံရတဲ့ကိစ္စနဲ့သတင်းတော်တို့ရဲ့လုံခြုံရေးဆိုင်ရာအကြောင်းကိုတင်ပြပေးပါမယ်။ပြီးခဲ့တဲ့ရက်ပိုင်းကသတင်းတော်ကဆိုမိုထွန်းအသက်ခံရတာကိုနမူနာယူပြီးသတင်းတော်တွေအနေနဲ့အကဲဆက်တဲ့သတင်းတွေကိုရယူတဲ့အခါမိမိတို့ရဲ့လုံခြုံရေးအတွက်ကြိုတင်လည်လာပြင်ဆင်မှုတွေလုပ်တင်တယ်လို့မြန်မာသတင်းသမဂ္ဂအဖွဲ့ကပြောဆိုလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကသတင်းတော်တို့ရဲ့လုံခြုံရေးအတွက်သတင်းမီဒီယာအဖွဲ့အစည်းတွေအပြင်အစိုးရနဲ့စစ်တပ်ကပါဝိုင်းဝန်းလှုပ်ဆောင်သင့်တယ်လို့လည်းပြောပါရယ်အပြည့်အစုံကိုဆက်ပြီးပြောပြပေးပါမယ်။အင်္ဂါနေ့ညက11 Media Group ရဲ့မုံရွာအခြေစိုက်သတင်းတော်ကိုစုမထွန်းအသက်ခံရတာကိုကြည့်မယ်ဆိုရင်သတင်းတော်တွေအနေနဲ့အကဲဆက်ပြီးအန်ဒီရဲ့ရှိနိုင်တဲ့သတင်းတွေကိုရယူတဲ့အခါဆောင်ရန်ရှောင်ရန်အကြောင်းအရာတွေကိုကြိုတင်လည်လာထားတဲ့လို့မြန်မာသတင်းသမဂ္ဂအဖွဲ့ကပြောဆိုလိုက်ပါရယ်။သတင်းတော်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးသတိထားသင့်တာတွေကိုမြန်မာသတင်းသမဂ္ဂအဖွဲ့ဥက္ကဋ္ဌဦးမမောင်မြင့်ကအခုလိုတိုက်တွန်းပြောဆိုထားပါတယ
်။ဒီလုံခြုံရေးကိုယူဆိုင်ဖို့ဆိုတဲ့နေရာမှာကျွန်တော်တို့သတင်းတော့ဒီလောကမှာဆိုရိုးစကားရှိပါတယ်။ကိုယ့်အသက်ကိုဆန့်ရတော့တဲ့အထိအရေးကြီးတဲ့သတင်းဘာမှမရှိဘူးတဲ့။အဲ့လိုမျိုးဆိုရိုးရှိပါတယ်။အဲတိုးတော်လည်းပဲအရေးကြီးဆုံးအချက်ကတော့ကျွန်တော်တို့တိုက်တွန်းလေးရှိတဲ့အချက်ကတော့ဗာလဲဆိုတော့ဒီကိုယ့်ရဲ့သတင်းကိုကိုဒီရှုပ်ဝဲပြီးတော့ထောင်လန်းရတာမှန်ပေမဲ့လို့ကိုပဲသွားတယ်ကိုဘာလုပ်တယ်ဆိုတော့အနည်းဆုံးတစ်ယောက်ကိုပြောပြခဲ့ဖို့နောက်ပြီးတော့အဆက်အသွယ်အမြဲတမ်းထားဖို့တယ်လီဖုန်းနဲ့ပေါ့နော်အဲနောက်တစ်ခုကတော့ကိုရဲ့အဆက်အသွယ်ကိုဘယ်လောက်ထိယုံကြည်ရမလဲဆိုတော့ကိုလည်းပဲသတိထားဖို့လိုပါတယ်အခုလိုမျိုးအဲ့ဒါဒီမှောင်ခိုးသတင်းတွေတိမှောင်ခိုးထုတ်တဲ့သတင်းတွေငွေရေးဆေးဝါးမှောင်ခိုးထုတ်တဲ့သတင်းတွေဒါတွေလည်းပဲဒီတိုင်းမှာပဲဂျားထဲမှာဂျားလူတွေရှိပါတယ်အဲ့ဒီဂျားလူတွေကိုကိုမယုံရလို့ရှိရင်မဆက်ဆံတာပို့ပြီးတော့ကောင်းပါတယ်နောက်ပြီးတော့ယုံရမယ်ဆိုလို့ရှိရင်လည်းပဲအဲ့တော့တစ်ဆင့်နောက်ထပ်ဒီတွေ့လာမဲ့လူတွေကိုမေးမြန်းတဲ့အခါမှာအင်မတန်မှသတိထားဖို့လည်းလိုပါတယ်အထူးသဖြင့်ကတော့ဟိုကိုယ့်ကိုမတင်ကာမဖြစ်အောင်ဒီဆက်ဆံမှုလိုပါတယ
်မြန်မာနိုင်ငံစာနယ်ဇင်းလောကအနေနဲ့ကလည်းနိုင်ငံတကာသတင်းတောက်တွေလွှဲဆွဲပေါ်အခြေခံတဲ့သတင်းတောက်လည်းဆွဲစာအုပ်တွေထုတ်ပေးတင်တယ်လို့သတင်းတောက်တွေရဲ့လုံခြုံရေးဆိုင်ရာသင်တန်းတွေပေးတင်တယ်လို့လည်းဥမောင်မြင့်ကပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သတင်းအဖွဲ့အစည်းတွေအနေနဲ့ဒီသတင်းတောက်လက်ဆွဲစာအုပ်မျိုးတွေကိုထုတ်ပြီးတော့ဆောင်ရန်ရှောင်ရန်ဒီအားလုံးကိုဒီပြုစုတင်တယ်လို့ကျွန်တော်ထင်ပါတယ်အဲဒီကိစ္စလည်းပဲဒီနိုင်ငံတကာသတင်းမီဒီယာတွေကနေပြီးတော့ဒီလိုကိစ္စမျိုးတွေကိုအဲတည်တည်ချာချာသူတွေကနာပြုပြီးတော့ဒီရှောင်ရန်ဆောင်ရန်ကိစ္စတွေကိုအဲသတင်းတော့တွေကိုအတီးပေးထားပြီးသားဖြစ်တဲ့အတွက်ကြောင့်သူတို့ရှိရနေကျွန်တော်တို့ယူတင်တာကိုယူပြီးတော့တော့မှအဲကျွန်တော်တို့မြန်မာနိုင်ငံမှာအဲလိုမျိုးသတင်းတော့လည်းဆွဲဆောင်ထုတ်တင်တယ်လို့ထင်ပါတယ်နောက်ပြီးတော့ရေးကြီးတာနောက်တစ်ခုကတော့ကျွန်တော်တို့သတင်းမီဒီယာသင်တန်းတွေကိုဒီလှုပ်ပေးတဲ့နေရာမှာလည်းပဲဒီသတင်းတော့လုံခြုံရေးနဲ့ပတ်သက်တဲ့သတင်းမီဒီယာသင်တန်းတွေကိုလုံပိနိုင်လို့ရှိရင်ပို့ပြီးတော့အကျိုးရှိနိုင်ပါတယ်
။သတင်းတော်တွေရဲ့လက်ဆွဲစာအုပ်ထုတ်တဲ့အခါမှာလည်းသတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်အစိုးရနဲ့စစ်တပ်ကပါဝိုင်းဝန်းပါဝင်လှုပ်ဆောင်သင့်တယ်လို့ဦးမမောင်မြင့်ကပြောပါတယ
်။သတင်းတော်လက်ဆွဲစာအုပ်ထုတ်တဲ့နေရာမှာတော့အကောင်းဆုံးကတော့ကျွန်တော်တို့ဒီပမာဏမှာအခု3ခုလောက်ရှိပါတယ်ကျွန်တော်တို့သတင်းမီဒီယာအဖွဲ့အစည်းတွေကနေကိုယ်တိုင်ဦးစီးချက်မှတ်ပြီးတော့ထုတ်တာပိုကောင်းပါတယ်။ကြံ့ကြံ့ယူတဲ့ကိစ္စမှာကတော့ကျွန်တော်ထင်တယ်ဒီရှိနေလို့ ပုံကူမျိုးတွေနောက်ပြီးတော့တရားဥပဒေကိုနားလည်တဲ့ပုံကူမျိုးတွေပေါ့နော်သူတို့တွေရဲ့နောက်ပြီးတော့ဒီအစိုးရဘက်ကဟဲ့လားဆိုကြပါစို့ကျွန်တော်တို့ဒီပြန်ချရေးဌာနဘက်ကနေဟဲ့လားသူတို့ပံ့ပိုးပေးနိုင်မဲ့လူမျိုးတွေရှိရဆိုရင်လည်းပဲသူတို့အနေနဲ့ပါဝင်သင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့စစ်တပ်ကိုလည်းပဲဒီနေရာမှာထည့်ပြီးတော့စကားပြောရပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီမွန်ပြည်နယ်မှာကိုပါကြီးတပ်ခံရတော့ပါတော့ကိုအောင်ကျော်နိုင်သူတပ်ခံခဲ့ရတုန်းကဆိုလို့ရှိရင်ဒါဟာစစ်သား2ယောက်ပဲဒီကိစ္စနဲ့ပတ်သက်ပြီးတော့အမှုဖွင့်ပါတယ်။နောက်ဆုံးကြတော့မှဒါစစ်ကုံရောကသူတို့2ယောက်ကိုတိတ်တိတ်လေးပတ်လာလိုက်တာပါတော့ကျွန်တော်တရားစီလွှတ်လိုက်တာရှိရပါတယ်။ဆိုတော့ဖြစ်နိုင်လို့ရှိရင်တော့ဒီဥရေသမားတွေအစိုးရဆိုတဲ့နေရာတွေမှာစစ်တပ်ကတာဝန်ရှိတဲ့သူတွေအထူးသဖြင့်ဥရေနဲ့ပတ်သက်တဲ့သူတွေကိုလည်းပဲထည့်ပြီးတော့ဖွဲ့ဝင်နေနဲ့ပါတင်တယ်လို့ကျွန်တော်ထင်ပါတယ
်။အသက်36နှစ်အရွယ်တည်နေတာကိုစိုးမိုးထွန်းတေဆုံးနေတာကိုသခိုင်းတိုင်းမုံရွာမျိုးအောင်ချမ်းသာရက်ွက်ပြည်တော်စုလမ်းမကြီးအနီးမှာတွေ့ရှိခဲ့တာဖြစ်ပါတယ်။ကိုစိုးမိုးထွန်းအသက်မခံရခင်မှာလက်တလောဒေသအတွင်းတစ်ခိုးထုံးမှုကိစ္စကိုစုံစမ်းဖော်ထုတ်တင်ယူနေတာဖြစ်တယ်လို့11 Media Group ကဆိုပါတယ်။ဒီအမှုနဲ့ပတ်သက်ပြီးကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွန်ကြားရေးမှူးချုပ် Irina ဘူခိုဗာကလည်းစုံစမ်းလည်လာဖော်ထုတ်တဲ့င်းရေးသားတဲ့တဲ့င်းတော့ကိုစိုးမိုးထွန်းဟာအစိုးရကောင်တရပေါ်ပေါက်ရေးနဲ့ရေရှည်ဖို့မျိုးတိုးတက်ရေးအပိုင်းမှာပါဝင်လှုပ်ဆောင်နေသူတူဦးဖြစ်တဲ့အတွက်အခုလိုသူအသက်ခံရတာကိုရှုံချတယ်လို့အမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့လဲတောင်းဆိုလိုက်ပါတယ်။ဒီရာဇဝမှုပေါ်ပေါက်ဖို့အတွက်အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုစတင်လှုပ်ဆောင်တဲ့ပေါ်ကြိုးဆိုတယ်လို့ဒီလူတက်မှုကျူးလွန်တဲ့သူတွေကိုလည်းတရားဥပဒေရအရေးယူဆောင်ရွက်နိုင်မယ်လို့ယုံကြည်ကြောင်းအီရီနာဘိုဂိုဗာကပြောပါရယ်ကိုဆိုမိုထွန်းအမှုမှန်ပေါ်ပေါက်ရေးအတွက်စုံစမ်းဖော်ထုတ်ဖို့ရက်တဖွဲ့ကအထူးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီးဒီအမှုနဲ့ပတ်သက်ပြီးတော့လည်းလူတချို့ကိုမေးမြန်းတာတွေလုပ်နေပြီးဖြစ်တယ်လို့မုံရွာမြို့ရဲစခန်းတာဝန်ရှိသူတွေက VOA ကိုပြောပါရယ်တရင်နာကိုဆိုမိုထွန်းအသက်ခံရတဲ့အမှုကိုချက်ချင်းစုံစမ်းဖော်ထုတ်အရေးယူမှုတွေလုပ်ဖို့ကိုလည်းနိုင်ငံတကာတရင်တော်များဖက်ဒရေးရှင်းအဖွဲ့ IFJ နဲ့မြန်မာဂျာနယ်လစ်ကွန်ရဲ့ MGA အဖွဲ့ရဲ့ကြာတာပရိနစ်ထုတ်ပူးရဲကြညာချက်မှာတောင်းဆိုထားပါတယ်ရှင်အခုတော့သောရရှင်တွေကိုတေးသချင်းတွေပုံနဲ့ဖြောပြတင်ဆက်ပေးပါမယ်အဆိုတော့လင်းနှစ်သီးဆိုတဲ့ဒီဇင်ဘာညသချင်းကိုနားဆင်ကြရအောင်ပါရှင်အတမနီတွေဇာဆူလိုနေပြီအိမ်မှာဟောင်းနေရင်ဒီရောက်လာပြီဆိုတော့လင်းနေသည်ဆိုတဲ့ဒီဇင်ဘာညသချင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းတောက်ကြနေမနဲ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကဏ္ဍနဲ့အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့
နမ်တီမျိုးနယ်မှာဟိုရွာသား21ယောက်ကိုဖမ်းဆီးသွားတာရှိတယ်။နောက်21ရက်နေ့ကျတော့အခြားနောက်တစ်ယောက်ကိုဖမ်းသွားတာရှိတာပေါ့နော်။အဲ့တော့စီးပွားပေါင်း12ယောက်ရယ
် SNLD ပြောခွင့်ရဦးဆိုင်လိပ်ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုရင်ဆုံးတော့အင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးပါမယ်။ဒေါ်လလတန်းစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တည်းရဲ့အဓိပ္ပာယ်ကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်အဓိပ္ပာယ်ကတော့ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days you can't be out of touch with the latest technology
ခုခင်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်ဤပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ် George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these daysYou can't be out of touch with the latest technology.
ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးအရဘယ်လိုပြောမလဲ?
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာသန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ပြပေးပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့တက်ကြီးရွယ်ဦးတွေမှာခရောင်ကဒန်းဖြစ်တဲ့ယောဂအကြောင်းကိုတင်ပြပေးပါမယ်။တက်ကြီးရွယ်ဦးတွေမှာငန်းဖန်းတာလို့ခေါ်တတ်ကြတဲ့ခရောင်ကဒန်းယောဂအဖြစ်များပြီးစနစ်တကျမကုသရင်သေဆုံးမှုတောင်ဖြစ်နိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘာအကြောင်းဒီယောဂဖြစ်ရပြီးဖြစ်လာရင်လဲစောစောသိနိုင်အောင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးတော့ပြုစုကုသပေးဖို့လိုတယ်လေပြီးတော့ဒါကိုကာကွယ်လို့ရောရမလားဆိုတာကိုတက်မတော်ဆေးတက်ကသူစိတ်ကျမ်းမာပညာဌာနပေါမောက်ခဌာနမှုနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထုကူဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ်ရှင်
ကဲပမခဒေါက်တာညဝင်းကျော်ခင်ဗျာတက်ကြီးရွယ်ကိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်မှာတော့ဆရာကြီးမှတ်ဉာဏ်ချယောဂဖြစ်တဲ့ဒီတငယ်ပြန်နာအကြောင်းကိုကျွန်တော်တို့ပြောခဲ့ကြပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီတက်ကြီးရွယ်တွေမှာကြောင်ကဒန်းဖြစ်တာပေါ့ဆရာနော် delirium လို့ခေါ်တဲ့ဒီငန်းဖန်တာနဲ့ပတ်သက်ပြီးတော့ဆက်ပြောအောင်ဆရာကြီးအဲ့တော့အခုလိုဒီတက်ကြီးရွယ်တွေကြောင်ကဒန်းဖြစ်တာငန်းဖန်တာဖြစ်တာများလားဆရာကြီးင
န်းဖန်တာတော့တက်ကြီးရွယ်တွေမှာအဖြစ်များတဲ့ဖြစ်လွယ်တဲ့ယောဂတစ်ခုပေါ့အသက်ကြီးရကြခံနိုင်ရနည်းတယ်ဒီသူတို့ကြောင်ကြမ်းဖြစ်ဖို့ငန်းဖတ်မှုကဟိုလူငယ်တွေနဲ့ဆိုင်ပူလွယ်တာပေါ့နော်အဲ့တော့ဆေးရုံတွေမှာရှိတဲ့ကျွန်တော်တို့ဌာနဆောင်တွေမှာရှိလိုက်လို့ရှိရင်အသက်65နှစ်ကျော်တဲ့လူကြီးတွေကဆေးရခိုင်နှုန်းကနေပြီး25ရာခိုင်နှုန်းတော့ကဒယ်လီရီယန်လို့ခေါ်တဲ့ကြောင်ကြမ်းငန်းဖတ်တဲ့ယောဂဖြစ်တာကိုသိကြရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့တက်ကြီးရွယ်တွေမှာအခုလိုဒီ ငန်းဖန်းတာခရောင်ကတန်းဖြစ်တာပေါ့ဆရာနော်အဓိကဘာကြောင့်ဖြစ်ရလဲဆရာ
တက်ကြီးတို့ကဘာကြောင့်ဖြစ်လဲဆိုသူအသက်ကြီးလာတဲ့အခါမှာသူ့ရဲ့အုံနောက်တစ်ခုလုံးမှရှိလုပ်ငန်းတာဝန်တွေကတက်လိုက်ကျလိုက်ပုံမှန်ပြန်ဖြစ်လိုက်အဲတချို့ကျတော့ခရောင်ကတန်းပြန်ဖြစ်သွားလိုက်အဲ့လိုမျိုးတွေဖြစ်တာပေါ့အဲ့ဒီဖြစ်တဲ့အခါမှာသူကရုပ်တရက်ဆက်ဆက်ဖြစ်တာ ड़ी ရှိတယ်ဘာကြောင့်ဖြစ်တာလဲဆိုတော့ခန္ဓာကိုယ်ယောဂတစ်ခုခုရဲ့နောက်ဆက်တွဲအနေနဲ့လားအစိတ်တောက်တရဲ့အာနိဒိယောက်ဖြစ်တဲ့ယောဂလိုပဲပြောရမှာပေါ့နော်ကျွန်တော်တို့ကအသက်ကြီးလာတော့ယောဂါတွေကမျိုးစုံဖြစ်ဖို့အခွင့်အလမ်းများလာတယ်။အဲယောဂါတွေမျိုးစုံဖြစ်လာတဲ့အခါမှာကိုယ်စီးတွေဒီနည်းတွေလည်းအဲ့ဒီနည်းတွေမျိုးစုံတွေတော့သေဝါးတွေကြောင့်လည်းခရောင်ကရန်းတွေဖြစ်တတ်တာရှိပါတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့အခုလို့ဒီဖြစ်လာတဲ့အခါမှာပေါ့ဆရာနော်ဒီစောစောစီးစီးတိနေအောင်ဘလို့မျိုးလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာကြီ
း။တကယ်တမ်းတတိမီယောဂါခံစားနေရတဲ့သူတွေမှာလည်းယုတ်တိရဲ့ခရောင်ကရန်းငန်းဖန်းတာမျိုးတွေလည်းရှိတတ်တယ်။အဲ့ဒါယုတ်ရည်ကြီးထထဖြစ်တာရှိသလိုတစ်ခါတစ်ခါမှကောင်းတယ်လို့ဖြစ်ပြီးတစ်ခါတစ်ခါကျတော့သိုးလိုက်ကောင်းလိုက်သိုးလိုက်နဲ့တစ်နေ့လုံးမှမျိုးမျိုးတွေဖြစ်နေတတ်တာပေါ့။ညသောအဖြစ်ညဘက်မှာပူပြီးတော့ဆိုးတတ်ပါတယ်။ဒါကြောင့်လဲဆိုတော့အလင်းရောင်နည်းသွားတဲ့ညဘက်တွေမှာရောဂါလက္ခဏာတွေပူပြီးတော့ကျတတ်ပါတယ်။ပြန်ကောင်းသွားတဲ့အချိန်လေးရှိတယ်။ဘယ်လိုပဲဖြစ်ဖြစ်သူ့ရဲ့သိမှုတွေကလိုရင်းသွားတယ်တက်တက်ကြွကြွမရှိတော့ဘူး။တစ်ခါတစ်ခါကျတော့ယုတ်ရည်ရဲ့စကားလာပြောတဲ့သူတွေကိုဘယ်သူပဲဝါမသိတာမျိုးတွေရှိတတ်တယ်။အဲတခါသူဘယ်မှာရောက်နေတယ်ဆေးရုံမှာရောက်နေလို့ရောက်နေမှမသိဘူးဘယ်ချိန်ကာလကိုရောက်နေတယ်ဆိုတာလည်းသူမသိတတ်ဘူးသူ့ရဲ့မှတ်ဉာဏ်ကိုစစ်ဆေးခြင်းလဲပြောပြီးပြန်မေးရင်မသိပြန်ဘူးနောက်တစ်ခုမှတ်ဉာဏ်စစ်ဆေးရင်ကြောက်နေတာတွေတွေ့တဲ့ပြင်အသိအစ်စ်တွေကောင်းနေထက်ပြင်လဲသူမမှတ်သားနိုင်အောင်မလေ့လာနိုင်ဘူးပေါ့ဒီဖြင့်ငန်းပတ်နေတဲ့အချိန်ကာလပေါ့အဲ့ဒီကာလမှာဖြစ်ဖြစ်ခဲ့တာတွေကိုပြန်မေးရင်လဲကောင်းလာတော့တဲ့အချိန်မှာသူဘာတွေလုပ်ခဲ့တယ်ဘာတွေထုတ်ခဲ့တယ်ဆိုတာတွေကိုသူသတ်မိဘူးသူဆဲကျင်ဆဲမယ်အော်ဂျင်အော်မယ်လုတ်ချင်ရတယ်လုတ်မယ်အဲ့ဒီလုတ်ခဲ့သမျှတွေကိုသူအမှတ်မိတော့ဘူးသူ့ရဲ့တွေးပေါ်တဲ့အစွမ်းတွေစဉ်းစားနိုင်တဲ့အစွမ်းဲပြီးတော့နှီးကွေးသွားတာမျိုးတွေကြောက်တွေ့ရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေသိလာပြီဆိုလို့ရှင်တော့စောစောစီစီကုသမှုတွေပြည့်စုံမှုတွေလုပ်ဖို့လိုအပ်တဲ့နေရာမှာဒီဆေးရုံစီကံတွေမှာရောဒီမိသားစုတွေအနေနဲ့ပေါ့ဆရာနော်ဘာတွေလုပ်ပေးတယ်လဲ
ဟိုမိသားစုတွေမှာလည်းဂယူးဒီဇိုင်းလုပ်ရမှာရှိသလိုဆရာဝန်တွေစီကံနေပိုင်းလည်းဒီဆရာမှာကြားထားဖို့ဒီသူကပေါ့ဒီလိုမျိုးကြောင်ကရမ်းဖြစ်တာတွေကချိန်ငုံလိုက်ပြီးတော့လည်းကြောင်းလဲတတ်တာတွေရှိတယ်အဲ့တော့ကုသမှုအနေနဲ့ကတော့ဘာကြောင့်ဖြစ်တယ်ဆိုတာမူတည်ပြီးတော့ကုသတာပေါ့နော်ရည်ဓာတ်တွေနဲ့ရည်ဓာတ်တွေချိန်မယ်အာဟာရချုပ်တဲ့ရင်ဗီတာမင်တွေချုပ်တဲ့ရင်ဒါတွေလိုတာတွေဖြည့်ပေးမယ်အဲ့တော့ကျူးကျူးတဲ့နေရာမှာတူးတယောက်တည်းကျူးကျူးတာပိုကောင်းတယ်ကျူးကျူးတဲ့သူကြောင်းကြောင်းသွားလို့ချင်းဒီနာကပိုးပြီးတော့အဆက်ခဲရှိတတ်တယ်ကျူးကျူးတဲ့အခန်းကလည်းအလင်းရောင်ကောင်းနေရင်ပိုကောင်းတယ်နောက်ကျူးကျူးတဲ့သူကလည်းတယောက်တည်းဖြစ်မယ်အလင်းရောင်ကလည်းကောင်းမယ်ဘယ်လူနာအတွက်ကောင်းချုပ်ဆရာကြီးမဖြစ်တော့ဘူး။နောက်လူနာကိုပတ်ဝန်းကျင်ကိုသိအောင်လည်းလုပ်ပြရမယ်။ဒါဆေးရုံဆိုတာဆေးရုံဆိုဆေးရုံအိမ်ဆိုအိမ်သူ့ကိုသိအောင်လုပ်ထားပြရမယ်။မနေ့လညနေလဘယ်နှစ်နာရီထုတ်ပြီးလဲသိအောင်နေတာဘယ်နေရာဆိုတာမျိုးတွေပေါ့နော်။သူ့ကိုသိအောင်ပတ်ဝန်းကျင်နဲ့နေရာတွေအချိန်တွေသိအောင်ဖြည်းဖြည်းလေးမှန်မှန်လေးနဲ့မကြမကြလေးပြောပြောပေးနေရမယ်။အမှန်တရားကိုသိအောင်လုပ်ပြရမယ်ပေါ့ reality နဲ့ဟလာအမြဲတမ်းဆက်ဆက်မိအောင်လုပ်ပြီးထားနေရမယ်။နောက်ပြီးတော့ဒီကြောင်ကရန်ဖြစ်စီတာနဲ့ငန်းဆန်းတာကိုပူဆိုးစေတတ်တဲ့ဒီလိုကျူးကျူးတဲ့သူကသိနေပြီးတော့အဲ့ဒီဟာကိုလည်းအတတ်နိုင်လို့ကျွန်တော်တို့ကရှောင်ရှားပြရမယ်။အိတ်သက်တာနဲ့ပတ်သက်လို့ကတော့နေအိတ်လိုက်ညမအိတ်လိုက်ဖြစ်နေတဲ့ပြဿနာတွေအများရှိတတ်တယ်။စိတ်ရောစိတ်ကမ်းတွေမှာပြဿနာအရာပဲလူနာစောင့်နေသူကလည်းဆရာရဲ့တနေ့လုံးအိတ်ပြီးညကြတော့မအိတ်ဘူးဆိုတာမျိုးဖြစ်တတ်တော့အဲ့ဒီအတွေ့လိုအပ်တဲ့စီးဝါးတွေလည်းကျွန်တော်တို့ကြောင်နေနေနဲ့ချိန်ညှိပြီးတော့ဒီအသက်ကြီးရုံနဲ့တိုင်ုံတော့ပဲကျွန်တော်တို့သိပြီးတော့အိတ်သက်ခြင်းကိုပုံမှန်ပြအောင်ကျွန်တော်လုပ်ပြရပါတယ်။အပြုတ်မှုတွေနဲ့ပတ်သက်တဲ့အတားအဆီးတွေအနှောင့်အယှက်တွေပုံမှန်နာရီဖြစ်နေတယ်ဆိုရင်တော့အဲ့ဒါတွေကိုပြပြချင်းငင်းငင်းသာသာလေးနဲ့မလုပ်ဘူးလဲပြောမယ်နော်သာပြုံအာခေယုံကူညီယုံနဲ့မရဘူးဆိုရင်တော့ကျွန်တော်တို့စိတ်ပိုင်းဆိုင်ရာကုသတဲ့စီဝါတွေလိုအပ်လို့ကျွန်တော်တို့ဖြည်းဖြည်းရောက်ရောက်ပေးရပါတယ်ထူးသေးတယ်ရောစပြီးတော့ပေးရပါတယ်အဲ့လိုမျိုးပေးပြီးတော့လူနာရှင်အဲ့ဒါလူနာရှင်တွေကစနစ်ကျကျေးဇူးပေးမယ်ဆိုလို့ရှိရင်အဲဒီလူနာတွေအနေနဲ့ကဟိုတိုးတက်မှုမြန်မြန်ဆန်ဆန်ရနိုင်ပါတယ်ဟု
တ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်လာတဲ့အခြေအနေမျိုးမရောက်ပါဘူးဆရာနော်ကြိုတင်ပြီးတော့ကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
ကြိုတင်ပြီးတဲ့ကာကွယ်နိုင်တဲ့အနေအထားဆိုတာအသက်ကြီးလာတဲ့အခါမှာယောဂါတွေမျိုးစုံဖြစ်တတ်တယ်ထိခိုက်တံရာတွေရတတ်တယ်အဲသေးဝါးတွေအချိန်မှန်သုံးသပ်ရတာတွေရှိတယ်စီရီအားအိောက်ကတော့လည်းရှိတယ်အဲ့တော့ဒီလိုလူကြီးတွေမှာလားသေးဝါးတွေလည်းဆရာဝန်တွေညွှန်ကြားလိုက်တိုင်းအကြီးအကျသူ့အချိန်နဲ့သူဆက်ပြီးလို့ဆရာဝန်ဆရာမတွေသိဖို့တဲ့တိုင်းရင်အမှန်တော့ပြဖို့လိုပါတယ်ဒီဆိုင်တူလိုပါတယ်တို့လာရင်နောက်ဆက်ကြေးကြောင့်ဖြစ်တတ်တဲ့ဒီအမီရန်ဟာဘယ်လိုလဲဒါအကောင်းဆုံးဖြစ်မှာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတက်ကြီးရွယ်တွေမှာ ငန်းဖန်တာခေယောင်ကဏ္ဍဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်တွေရောပြောဖို့ရှိအောင်ပါဆရာ
။များသောကျွန်တော်တို့ကသို့သော်ပြောတဲ့ဒလီရီယန်ဖြစ်တဲ့သူတွေတော်တော်များများက30ရာခိုင်နှုန်း40ရာခိုင်နှုန်းလောက်ကဌာနဆောင်တွေမှာဖြစ်တတ်ပြီးတော့မြင်မတန်းရေးကြည့်တဲ့စနစ်ကြကူလိုပါတယ်။စနစ်ကြမကူဘူးစနစ်ကြဆောင်ချောင်းမပေးဘူးဆိုလို့ရှိရင်သို့သော်ပြောတဲ့30ရာခိုင်နှုန်းက40ရာခိုင်နှုန်းကဟိုအသက်တည်ဆုံးရတတ်တာကိုတွေ့ရပါတယ်။အဲ့ဒါကြောင့်ကြောင်ကရန်ငန်းဖန်ရတဲ့အကြောင်းရင်းကိုစောစောစီးစီးတိပြီးတော့စောစောစီးစီးကုမယ်ဆိုလို့ချင်းအ мян ဆုံးသက်သာသွားနိုင်ပါတယ်။နောက်ပြီးတော့အဲ့ဒီလူနာတွေတဲက900ခိုင်နှုန်းလောက်ကဒမန်ချားတွေပါတယ်။အာယုံရောနဲ့အသိဉာဏ်တွေထိုးရင်းနဲ့ယောဂတွေကိုကြောင်းသွားတတ်တဲ့အတွက်ငန်းဖန်တဲ့ဝေဒနာကိုပေါ်ပေါ်ဒီမထားဘဲနဲ့အ мян ဆုံးတိပြီးတော့အ мян ဆုံးကုသမှုခံယူဖြစ်အောင်ကုသပေးစေချင်ပါတယ်လို့ပြောချင်ပါတယ်ခင်ဗျာ
။ Okay ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကျမရေကန္တာကိုနားဆင်ကြရတာပါရှင်အခုတော့တိုင်းရင်းသတင်းလောအလှက်ပါထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါရစ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသကဖြစ်ပွားခဲ့တဲ့မုံကိုတိုက်ပွဲမှာခရီးရန်တွေရဲ့ဖျားကြောင်းတွေလူနေအိမ်တွေတော်တော်များများပျက်စီးခဲ့ပါတယ်မြန်မာပြည်ထနာကိုဖြည့်ရှင်းဖို့အတွက်ကရင်အမျိုးသားအစည်းအရုံး KNU နဲ့ကရင်ပြည်နယ်အစိုးရတို့တွဲဆုံဆွေးနွေးခဲ့ရဆိုတာနဲ့တအံပလောင်တပ်ဖွဲ့ကနေဖမ်းဆီးထားတဲ့ရွာသားတွေနဲ့ပါတီဝင်တွေကိုပြန်လွတ်ပေးဖို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတွေပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့တဲ့ရှမ်းပြည်မြောက်ပိုင်းမုံကိုမြို့ကခရီးရန်တွေအထွတ်မြတ်ထားကိုးကွယ်ရာရိုမန်ကက်သလစ်ဘုရားကျောင်းအပါအဝင်ဒေသခံနေအိမ်တွေသိမ်းအုပ်ဆရာနေအိမ်မိရှုဖျက်ဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်မုံကိုမြို့တိုက်ပွဲအတွင်းမှာမြမတပ်မတော်ကနေလေကြောင်းတိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်နေအိမ်စာတင်ကျောင်းတွေပျက်စီးခဲ့ပြီးဖျားကျောင်းကြီးကိုလည်းပုံဖောက်ဖျက်ဆီးခဲ့တယ်လို့ဒေသခံတွေတချို့ကနေစွပ်စွဲပြောဆိုခဲ့ပါတယ်ဒီဇင်ဘာ23ရက်နေ့ကမုံကိုရက်ွက်နှစ်ကကချင်နှချင်းခရီးရန်အတင်းတော်ဆရာဝအကျေပရန်အောင်ရဲ့နေအိမ်ကိုမီးတင်ရှို့ခဲ့ပေမဲ့အချိန်မီငိမ့်တက်နိုင်ခဲ့ပါတယ်နိုဝင်ဘာလ20ကနေဒီဇင်ဘာ4ရက်နေ့တိုက်ပွဲကာလအတွင်းမုံကိုမျိုးရက်ွက်6ခုကနေအိမ်100ကျော်ပျက်စီးခဲ့ပါတယ်လက်ရှိမုံကိုဒေသကိုမြမတပ်မတော်ကနေထိန်းချုပ်နိုင်ခဲ့တဲ့အခြေအနေကြောင့်စစ်ဘေးရှောင်ပြည်သူတွေနေရပြန်နိုင်ပြီဖြစ်ပေမဲ့နေအိမ်အဆောက်အဦပျက်စီးမှုတွေရှိနေတာကြောင့်အခက်တွေ့နေတယ်လို့လည်းဒေသခံတွေကပြောပါတယ်
ကရင်ပြည်နယ်မှာဖြစ်ပွားနေတဲ့မြေယာပြဿနာတွေကိုနှစ်ဦးနှစ်ဖက်ပူးပေါင်းဖြေရှင်းနိုင်ဖို့အတွက်ကရင်မျိုးတားအစည်းအရုံး KNU နဲ့ကရင်ပြည်နယ်အစိုးရတို့ကနေဒီဇင်ဘာ6ရက်နေ့ဖအားမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ် KNU မှာရှိတဲ့မူဝါဒနဲ့အစိုးရဘက်ချမ်းမှာရှိတဲ့မူဝါဒတွေကိုညှိနှိုင်းဆောင်ရွက်ဖို့အတွက်နဲ့မြေယာပြဿနာတွေကိုဘယ်လိုပူးပေါင်းဆောင်ရွက်ရမလဲဆိုတာတွေကိုဆွေးနွေးတာဖြစ်တယ်လို့ KNU တွဲဖက်အတွင်းရင်းမှုနဲ့ပတူမမန်းကပြောပါတယ်မြန်မာပြည်ထနာတွေကအရန်ကျက်ပြန့်တာဖြစ်တဲ့အတွက်လက်ရှိအချိန်မှာဆုံးဖြတ်ချက်တစုံတရာချလို့မရသေးပဲနောက်ပိုင်းမှာမှအသေးစိတ်ဆက်လက်ဆွေးနွေးတွားဖို့ရှိတယ်လို့ကရင်ပြည်နယ်စိုက်ပျိုးမွေးမြူရေးနဲ့ဆင်မြောင်းဝင်ကြီးဦးစောမြင့်ဦးကပြောပါတယ်အစိုးရနဲ့ KNU နှစ်ဖက်အုပ်ချုပ်နယ်မြေတွင်းမှာမြန်မာသိမ်းဆည်းမှုပြည်ထနာတွေအများအပြားရှိနေပြီးဒီပြည်ထနာတွေကိုဖြေရှင်းနိုင်ဖို့အတွက် KNU ဖက်ကပြီးခဲ့တဲ့2015ခုနှစ်မြန်မာဥပဒေမူဝါဒတစ်ခုကိုအတည်ပြုရေးဆွဲခဲ့ပါတယ်
ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့အကြားဒီဇင်ဘာလ12ရက်နေ့ကဘင်္ဂလားမြန်မာနယ်စပ်ပလက်ဝမြို့နယ်တဝိုက်မှာတိုက်ပွဲ3ချိန်ဖြစ်ပွားခဲ့ပါတယ်ရခိုင်တပ်မတော်တပ်မဟာ3တိုက်ရင်314နဲ့စစ်တွေအခြေစိုက်မြမတပ်မတော်ခလာယ20နဲ့ခလာယ55တပ်ကအင်အား100ခန့်နဲ့တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားပြီးဒေသခံအထက်ပြီးအောက်ပြည်ရွာသားတွေဖမ်းဆီးနှိပ်စက်ခံနေရတယ်လို့လည်းရခိုင်တပ်မတော်ဘက်ကပြောပါတယ်ရခိုင်ပြည်နယ်ကမြို့နယ်တချို့နဲ့ချင်းပြည်နယ်ဘလဝမြို့နယ်အတွင်းမှာမြန်မာအစိုးရတပ်ကနိုဝင်ဘာလကလေးကစစ်အာတိုးချထားသလိုတိုက်ပွဲတွေကြောင့်အထက်ပြည်ကျေးရွာနဲ့အောက်ပြည်ကျေးရွာကဒေသခံ200ခန့်နေရာစွန့်ခွာနေရပါတယ်
เจ้ามีด้วยเลยต้องมีเล็บปั้นในเดมอลเมียนปีละเมย์เอ็มซีเอลซีมังเกย์เนี่ยปัตตาบีสิงคันซาโกมุ่งบินในลุดดอกันในงานดอกธรรมดาทันยาไปด้วยติมปิอาดรอปูสิบาร์เดที่ได้ขันด้วยแต่งจ้าท้าเชียร์ลุดดอกในเนี่ยสิมังเกย์ก็ต้อยเอาลีลาเข้ารับผิดบีด้วยสิเชจัมพิวเชด้วยกูลุดดอกสิเวมาสิงคันซาติมปิอาทับีผิดเดลูเอ็มซีเอลเนี่ยปัตตาบีในงานดอกธรรมดาในเนี่ยเตะสิทธิ์สิในผู้ด้วยสิงคันซาโกธรรมดาทันติมปิอาดรอปูที่สิมาเสดตรงยันเ မှုဆိုင်ရာလေ့လာဆန်းစစ်မှုတွေလှုပ်ထုံလုပ်နေတဲ့လှုပ်ဆောင်တီးပြချက်ရယူထားခြင်းမရှိတယ်လို့လက်ရှိဥပဒေဆိုင်ရာခွင့်ပြုချက်လိုင်စင်ရရှိထားခြင်းမရှိသေးပဲပြောင်ပြောင်တင်းတင်းလှုပ်ဆောင်နေတာကြောင့်အစိုးရအနေနဲ့အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကိုစလေလွတ်တော်တွေကထောက်ပြထားပါတယ်
မြန်မာသမိုင်းမှာဗြိတိရှ်နယ်ချဲ့ဒေါ်လန်ရေကောင်းဆောင်တူအဖြစ်ထင်ရှားခဲ့တဲ့ချင်းအမျိုးသားဘူဂျုံဘီခေါ်ဘူဆွန်ပက်ရဲ့ပုံတူဗဘူးရုတ်ထုကိုရန်ကုန်မြို့မှာဒီဇင်ဘာလ3ပိုင်းကစတင်ထုလုပ်နေပြီလို့သိရပါတယ်။ဘူဂျုံဘီပုံတူဗဘူးရုတ်ထုကိုနာမည်ကြီးဗဘူးဆရာကိုကျော်ကျော်မင်းကထုလုပ်နေတာဖြစ်ပြီးဒီဇင်ဘာလကုန်ပိုင်းမှာအပြည့်တက်နိုင်မယ်လို့သိရပါတယ်။အဲ့ဒီဗဘူးရုတ်ထုကိုဖလန်းမြို့လေကောင်တနေရာမှာထားရှိဖို့စိတ်ကူးရှိပေမဲ့အဆင်မပြေခဲ့ပါကဘူဂျုံပီရဲ့မွေးရစာတိတာရွှန်းကျေးရွာမှာထားရှိမှာဖြစ်တယ်လို့ပုံတူဘဘူးစီစဉ်ဆောင်ရွက်သူချင်းသမိုင်းသူတဲတီဆလိုင်းပန်ကျွန်းလျံကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမှာတအံ့အမျိုးသားလူမျိုးရေးတပ်မတော်ကနေဒေသခံပြည်သူတွေနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေကိုဖမ်းဆီးမှုတွေရှိနေတာကြောင့်အဖမ်းခံရသူအလုံးကိုအမြန်ဆုံးပြန်လွတ်ပေးဖို့ SNLD ပါတီကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်အဖမ်းခံရသူတချို့ပြန်လွတ်လာပေမဲ့ TNL အနေနဲ့ကတော့ဒေသခံလူထုကိုဖမ်းဆီးတာမျိုးမရှိဘူးလို့ညင်းဆိုထားပါတယ်ဒီအကြောင်းကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်
တောင်မြို့တားလူမျိုးရေးတပ်မတော် TNL ကနေကြောက်မဲမြို့နယ်ပန်ကွမ်ကျေးရွာသား24ဦးဖမ်းဆီးထားတဲ့အထဲမှာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်5ဦးပါဝင်တဲ့အတွက်ပါတီဝင်ကလူထုပါအမြန်ဆုံးလွတ်ပေးဖို့ဒီဇင်ဘာ12ရက်နေ့ကထုတ်ပြန်တောင်းဆိုခဲ့တယ်လို့ SNLD ပြောခွင့်ရဇိုင်းလေးကပြောပါတယ်
အဲ့ဒီ9ရက်အပါဝင်24ရက်ရယ်နောက်အဲ့ဒီမတိုင်ခင်ကပဲမြောက်ပိုင်းမဟာမိတ်တပ်ဖွဲ့စားပြီးတက်ပွဲဆင်နွှဲတဲ့ဒီနိုဗ ెంబ ာ20ရက်မြန်မာလည်းပဲနမ်ကျူမျိုးနယ်မှာဟိုရွာသား21ရောက်ကိုဖမ်းဆီးသွားတာရှိတယ်။နောက်21ရက်နေ့ကျတော့အခြားနောက်တစ်ယောက်ကိုဖမ်းသွားတာရှိတာပေါ့နော်။အဲ့တော့စုစုပေါင်း12ရောက်ရယ်ကျောင်းမဲမျိုးနယ်ထဲမှာ24ရောက်အကုန်လုံးပေါင်းလိုက်36ရောက်ရှိတာ။အဲ့ဒီအပြစ်မဲ့ရွာသားတွေကိုအများဆုံးပြန်ပြုတ်ပေးဖို့ကျွန်တော်အနေနဲ့တောင်းဆိုတဲ့ထုတ်ပြန်ကြေညာချက်ထုတ်ပြီးတဲ့ရက်မှာပဲအဲမြောက်ဥပိုင်းကျတော့တရားနယ်ကြီးကအရင်ဖမ်းထားတဲ့21ရောက်ထက်17ရောက်ကိုပြန်လွှတ်လိုက်ပါပြီ။ကျန်တဲ့ပုံကိုရောခုလက်တည်းအဆက်အသွယ်များလေးပါခင်ဗျာ
။ TNL ကနေဖမ်းဆီးတော်တဲ့နမ်တူမျိုးနဲ့မိုင်းတက်ကြေးရွာသား၁၁ဦးပြန်လွတ်လာတဲ့အကြောင်းကိုဝန်သားတဲ့အကြောင်းဒေတာခန်အိုင်ပန်ခမ်ကရန်စကာနဲ့ပြောပါတယ်
ဖန်သွားတဲ့သူတွေပြန်လွတ်လာတော့ဝန်သားတယ်အခုတယောက်ကြံနေသေးတာတော့ကျွန်တော်တို့ရွာမှာလာနေတဲ့ပလောင်မျိုးသားဆိုင်းအိုက်အိုင်မှာပြန်မလာသေးလို့တအားစိတ်ပူနေတယ်
တောင်မျိုးတန်လူမျိုးရေးတပ်မတော် TNL ကတော့အပြစ်မဲ့ပြည်သူလူထုကိုဖမ်းဆီးထားတာမရှိဘူးလို့ပြန်ကြားရေးအရာရှိပုံမူတအိုက်ကျော်ကပြောပါတယ်
သူပြင်ချင်ရချက်တော့တွေ့တယ်အစလုံးဒီရတားကိုဖမ်းဆီးထားမိတာတော့မရှိဘူ
းအခုဖြစ်ပွားတဲ့ပြဿနာဟာမဖြစ်ရှင်းနိုင်တဲ့ပြဿနာမဟုတ်တဲ့အတွက်ရှမ်းပြည်ရေးဝိုင်းလုပ်နေတဲ့အချိန်မှာအမျိုးသားရေးလိုအပ်ချက်ကိုအနည်းငယ်လျှော့ချဖို့လိုတယ်လို့ကြားကောင်းပါတီပြောခွင့်ရဇိုင်းလေးကပြောပါတယ်
ကျွန်တော်တို့ဘလောင်စစ်တပ်ကရှမ်းလူမျိုးကိုဖမ်းတာတို့ရှမ်းစစ်တပ်ကဘလောင်လူမျိုးကိုဖမ်းတာတို့ဆိုတဲ့ပြဿနာတွေဟာကြီးလေးပြီးတော့မှဖြေရှင်းမရတဲ့ပြဿနာမျိုးမဟုတ်ဘူးကျွန်တော်ချင်းကြားထဲမှာနားရမှုရှိရှိနဲ့ကျွန်တော်ဝိုင်းပြီးဆွေးနွေးကြမယ်အခြေစားကြမယ်ဆိုရင်တော့လေသွားနိုင်စရာအကြောင်းရှိပါတယ်အခုကတော့ကျွန်တော်တို့ရှမ်းပြည်ရေးအတွက်ကိုဦးစားပေးပြီးလုပ်နေတဲ့အချိန်မှာကိုယ့်ရဲ့အမျိုးသားရေးလိုအပ်ချက်ကိုအငြင်းငယ်လျှော့ချဖို့လိုအပ်ပါတယ်
ရှမ်းပြည်မြောက်ပိုင်းဒေသတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တအားပလောင်တပ်မတော်တို့အကြားလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတယ်လို့ဒေသခံပြည်သူတွေကိုအပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်
။ဆက်ပြီးတော့ရခိုင်မျိုးသားပါတီ ANP ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးလာစောကိုအမေရိကန်အခြေစိုက် House Democracy Partnership HDP ကကျင်းပတဲ့ညီလာခံတက်ဖို့ IRI ကဖိတ်ကြားခဲ့ပေမဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌကလည်းဦးဦးလာစောအစား NLD ပါတီကကိုယ်စားလှယ်တဦးကိုအစားထိုးဆင်လွတ်ခဲ့တဲ့လှုပ်ဆောင်ချက်တွေပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်။ဒီအကြောင်းကိုတော့မောင်အေးကလည်းခုလိုစူးစီးတင်ဆက်ထားပါတယ်။
Dilo Loda Saya Nila can the cool tayabu, Nangataga Tipinya Bepui, I R I got Pikwakerago, Peshabi, and Lady Badiga Kanyan Musa Kozle Dugo, Pizu Loda, Okada, Uwemyanga, Sato Selekedepo, Ula Soga, Thuamyango, Yakaibadana, Kulo, Yobare.
General Nian Negaroha, Shazore, Kudo Okataga, Ludisore, General Rakain Pati Go Dolaga, Rakain Mu
General Negaro Taha, Loto Okataga Loda, Kitu, General Yakain Pati Go Dolaga, Yakain Muradu, Kuzabuta, Matia Go Dolaga. Tambumatare Loya the Kulum Yene. Not Kuka Soto Otaga, and Eddie Malay C C the Yap Pietwe. Taga and Ediga Yakai Mura Padi Poma. The border puse Mumishi Surago Piada Lum Yene.
Yakai Mura Badiga Miaumune Pietu Lodakosile Ula Sogo American Chizai House Democracy Padanasha H D Biga. American Pietozu Washitema Dizembala Thunyakane Seane Ti Jemba Nila can go tepu and the National Republican Institute I R I Ga Paja Kedaba. Pizuloda Okataya Kulo Loyaha Pietozu say the Ane Mugo Piada Piet Lole Ula Soga Swapya Ware.
ตรุก็จนบ่มาติโลปกโกยิสันสันปาติบ่มาตบอสาผีสิหมู่บ่ရှိပဲကျွန်တော်တို့ရခွေရေးကိုပိတ်ပင်ပေမဲ့ကျွန်တော်တို့အတွက်ဘာမှမသိခဲ့ပါဘူးသူတို့ရမယူတာမှုသူတို့ရပြည်တော်စုစိတ်ဓာတ်ကိမဲ့မှုအမျိုးမြင်နေပါမှုတွေကိုသူတို့တက်တေပြနေတာဖြစ်ပါတယ်
ပြည်သူလွတ်တော်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ပေါ်စာရေးဆရာဆရာဝေဟံဩဃသူ့အမြင်ကိုအခုလိုပြောပါတယ်ဒီမိုကရေစီကိုအနိုင်ကျင့်နေလို့ရနေတယ်ဘာဖြစ်လို့ပြောဆိုကြလို့ပြောလို့ရှာလို့ဥပဒေကလို့အသွားပြင်းမယ်ဆိုတာကတော့ဒါတော့တော်တော်လေးကိုရှာလို့ကောင်းတယ်လွတ်တော်ထဲမှာအန်ပီကကိုယ်စားလှယ်တွေနဲ့အန်လဒီကိုယ်စားလှယ်တွေကြမှာဖြစ်ပွားခဲ့တဲ့သဘောတော်ကိုယ်လေးမှုတွေဟာအခုအခ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းဒေသတိုက်ပွဲအတွင်းမွန်ဂိုမျိုးကခရစ်ယာန်တွေရဲ့ရိုမန်ကက်သလစ်ဘုရားကျောင်းအပါဝင်ဒေသခံနေအိမ်တွေတင်းအုပ်ဆရာနေအိမ်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ကရင်ပြည်နယ်မှာဖြစ်ပေါ်နေတဲ့မြေယာပြဿနာတွေကိုနှစ်ဖက်ပူးပေါင်းဖြေရှင်းဖို့အတွက်ကရင်အမျိုးသားအစည်းအရုံးခင်ယူနဲ့ကရင်ပြည်နယ်အစိုးရတို့ကနေဗန်အန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ကုရောစနေနေ့ညဓာတ်ရိုက်လိုင်းဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
ရှင်များရှင်ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာရာဇဝတ်မှုကင်းသတင်းတွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်။ဒုစရိုက်မှုတွေဖြစ်ပွားနေတာဟာစစ်ပွားရေးမပြေလည်မှုကြောင့်လား။တရားဥပဒေစိုးမိုးရေးမှာအာဏာချက်တွေရှိနေလို့လားဆိုတာကိုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ရောရာဇဝတ်မှုတွေရောပါဖို့အတွက်ဘယ်နေရာတွေမှာပြုပြင်ဖို့လိုအပ်နေတယ်လို့ယူဆပါသလဲ။ဘာတွေကိုပြုတ်ပြင်စေခြင်းတလဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့လို့ရပါတယ်။ဓာတ်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
သောတာရှင်များခင်ဗျာနိုင်ငံတကာမှာအင်တာနက်နဲ့နေရာပြောင်းရွှေ့အသုံးပြုနိုင်တဲ့ကွန်ရက်စနစ်တွေအပေါ်ပိတ်ပင်မှုတွေတိုးများလာတာဟာအင်တာနက်လွတ်လပ်ခွင့်အပေါ်ချင်းချောက်နေတာဖြစ်ပါတယ်ခမန်းတွက်ချက်ထားချက်တွေအရ2016ခုနှစ်အစပိုင်းကစပြီးနိုင်ငံပေါင်း25နိုင်ငံလောက်ကအစိုးရတွေဟာနိုင်ငံတကာနဲ့ထိတွေ့ဆက်သွယ်လို့တဲ့စိတ်ဆန္ဒကိုဟန်တားမှုအနှောက်အယှက်ပေးမှုတွေကိုအနည်းဆုံး6ရက်ကိုတစ်ကြိမ်နှုန်းနဲ့အကြိမ်ပေါင်း50ထက်မနည်းပြုလုပ်ခဲ့ကြပါတယ်။နိုင်ငံတကာအွန်လိုင်းသတင်းအချက်အလက်ရယူစုဆောင်းမှုပေါ်အနှောက်အယှက်ပေးခြင်းဟာလူခွင့်ရေးဥပဒေကိုချိုးဖောက်တာသာဖြစ်တယ်လို့ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီညီလာခံမှအများဆန္ဒနဲ့အညီပြစ်တင်ဝေဖန်ဆုံးဖြတ်ခဲ့ရမှာအမေရိကန်ပြည်ထောင်စုဟာအခုနှစ်စောစောပိုင်းကနေကပါဝင်ခဲ့ပါတယ်ဒီအင်တာနက်လွတ်လပ်ခွင့်ဆုံးဖြတ်ချက်ဟာ
လူမှုကွန်ရက်ဆက်သွယ်ရေးနှိပညာအပေါ်ကန့်တတ်ခြင်းဥပဒေစည်းကမ်းတင်းကျပ်ခြင်းအစရှိတာတွေဟာလူခွင့်ရေးဥပဒေကိုချိုးဖောက်ရာရောက်တယ်ဆိုတဲ့2018လွတ်လပ်ခွင့်ကြေညာစာတမ်းကိုထင်ဟဆေးတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံတမာကြီးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလင်နော့စကီကမှတ်ချက်ပြုပါတယ်ဒီလိုကွန်ရက်စနစ်ပေါ်နှောက်ယှက်ဟန်တာမှုဟာစီးပွားရေးပေါ်အရေးပါတဲ့တက်ရောက်မှုတွေကိုဖြစ်စေပါတယ် Broken Institution ရဲ့အစီရင်ခံစာတစ်ခုအတွင်းခံမှန်းတွက်ချက်ထားရမှာအီသီယိုးပီးယားနိုင်ငံအတွင်းအေဘီလာထဲမှာအင်တာနက်ဖြတ်တောက်ထားတဲ့အတွက်အမေရိကန်ဒေါ်လာ8.5မီလီယံနစ်နာမှုရှိခဲ့တယ်လို့ဖော်ပြထားပါတယ် များမကြာသေးခင်ကပဲအောက်တိုဘာလအတွင်းမှာအစိုးရရဲ့နိုင်ငံတော်အရေးပေါ်အခြေအနေအရပြုလုပ်တဲ့ဖြတ်တောက်မှုကြောင့်အီသီယိုးပီးယားနိုင်ငံရဲ့နိုင်ငံတော်အသင်းထုတ်လုပ်မှုတန်ဖိုးဟာတရက်ကိုဒေါ်လာ900အောက်အရှုံးပေါ်ခဲ့ရပါတယ်အထူးသဖြင့်သတိပြုမိစရာကတော့ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတော့အင်တာနက်တွေဖြတ်တောက်ဖြစ်တဲ့ဖြစ်ရဟာနေရာတိုင်းလူလူမှာတိုးများလာနေပါတယ်ဖေဖော်ဝါရီလအတွင်း
ရွေးကောက်ပွဲရှိတဲ့နေ့တွေအတွက်လူမှုကွန်ရက်မီဒီယာတွေကနေအတုံးပြုလို့မရအောင်ဖျက်တောက်ဖို့ညွှန်ကြားထားခဲ့ပါတယ်။ရဲတပ်ပအနေနဲ့ကြာမှာလဲကွန်ဂိုတမရနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်တနင်္ဂနွေနေ့အတိုင်းတန်နဲ့မိုဘိုင်းကွန်ရက်ချိတ်ဆက်မှုတွေကိုဖျက်တောက်ထားဖို့အစိုးရကမိန့်ပေးခဲ့ပါတယ်။ဒါပေမဲ့သတင်းတွေအားလုံးဟာအစိုးရကြီးပဲတော့မဟုတ်ပါဘူး ဆိုတာထုတ်ပေါ်ပြောဆိုခွင့်ပြုရေးအကာအကွယ်ပေးဖို့ဂါနာနိုင်ငံရဲ့တန်တိုက်ထံကိုပြည်သူလူထုထံထပ်မံဂရုပြုခဲ့တယ်လို့ဒီဇင်ဘာလအတွင်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအကြိုကာလမှာလူမှုမီဒီယာကွန်ရက်တွေကိုတားဆီးတင်းကြပ်တာမျိုးလုပ်မှာမဟုတ်ကြောင်းအသိပေးခဲ့ပါတယ်။ဂါနာနိုင်ငံရဲ့အွန်လိုင်းအသုံးပြုခွင့်နဲ့လူခွင့်ရေးကိုအလေးဂရုပြုခဲ့တဲ့ပေါ်အမေရိကန်ပြည် တ်ဆက်ပြဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။တခြားတစ်ဖက်မှာလည်းအစိုးရတွေအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်မြင့်တင်ပြဖို့နဲ့နိုင်ငံတကာလူ့ခွင့်ရေးသဘောတူညီချက်ကိုလိုက်နာကြဖို့တောင်းဆိုကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင်
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါရစေ။ VOA တောက်ကြာနေမနေ့ကင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။တောက်ကြာနေညနေကင်းရေဒီယိုအစီအစဉ်ကိုတော့ညနေ6:00ခွဲကနေ 9:00 ထိလိုင်းဒိုမီတာ16.9 နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်စုမြမုံကြေညာပေးပါမယ်ရှင
်။စီးရီးယားနိုင်ငံအလက်ပိုမြို့ကနေပြီးတော့အရက်သား 2,000 လောက်လွတ်မြောက်လာခဲ့ကြပြီးအဲ့ဒီထက်မှဒဏ်ရာရထားသူတော်တော်များများပါတယ်လို့နိုင်ငံတကာကြက်ချင်ရဲ့အဖွဲ့နဲ့လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့တခြားအဖွဲ့တွေကပြောပါတယ်။၃ရက်ခံမယ်လို့မျှော်လင့်ရတဲ့အပြစ်ခတ်ရဆဲမှုအရဆေးရုံကားတွေအစိမ်းရောင်ဘတ်ကားကြီးတွေပါတဲ့ရင်တန်းကြီးဟာအလက်ပိုမြို့ထဲကနေထွက်ခွာပြီးတော့ဒီအစိုးရပိုင်းနယ်မြေတွေကိုဖျက်ချော်ကသဘုံတွေထိမ့်ချုပ်ထားတဲ့တခြားပြည်နယ်တခုစီကိုသွားခဲ့ကြပါတယ်။ American သမ္မတရွေးကောက်ပွဲရလဒ်တွေအပေါ်မှာတက်ရောက်မှုရှိအောင်လို့ Internet ကနေပြီးဂျားဝင်ထိုးဖောက်တိုက်ခိုက်မှုလုပ်ဖို့ရုရှားသမ္မတ Vladimir Putin ကိုယ်တိုင်အမိန့်ပေးခဲ့တယ်ဆိုတဲ့သဘောမျိုးအင်ဗျူတော်ကပြောကြားလိုက်ပါတယ်။ရုရှားအစိုးရတွေကအစ်စ်မြစ်တာဝန်ရှိသူတွေသာလျှင်ဒီလိုကိစ္စတွေလုပ်ဖို့အမိန့်ပေးနိုင်တယ်လို့ American ထောက်လှမ်းရေးအတိုင်းဝိုင်းကအောက်တိုဘာလဆိုင်ရာသုံးသပ်ချက်ကိုအင်ဗျူတော်ပြောခွင့်ရ George Arnest ကထောက်ပြပြီးတော့ရုရှားအစ်စ်အမြင့်ဆုံးတာဝန်ရှိသူတွေသာလုံနိုင်တယ်ဆိုတာသိတာထင်ရှားတယ်လို့ကြားသာရင်းနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ American ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ် Charleston မြို့ရဲကတမိုင်းဝင်ဖျားကြောင်တစ်ခုမှာဒီဝိပုသူလူမဲ6ယောက်ကိုပြီးခဲ့တဲ့နှစ်တုန်းကတနက်နေ့ပြစ်ဒဏ်ခဲ့သူလူပြိုကျေးဇူးရေးကြီးစိုးရေးဝါဒီတယောက်ကိုဗဟုအစိုးရရဲ့ကွဲပြားမှုကြောင့်အမုန်းတရားအခြေခံကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့အပြစ်ရှိကြောင်းဂျူရီလူကြီးအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။2015ဇူလ18ရက်နေ့ကဖြစ်ပွားခဲ့တဲ့ Emmanuel African Methodist Episcopal ဖျားရှိခိုးကြောင်းမှာတမန်ကျမ်းစာတင်ကြားနေချိန်မှာပြစ်ခတ်ခဲ့မှုအတွေ့ဘာသာရေးလွတ်လပ်ခွင့်ကိုနှောက်ယှက်မှုနဲ့လည်းအသက်22နှစ်အရွယ် Dylan Roof ကိုအပြစ်ရှိကြောင်းတွေးရှိခဲ့ပါတယ်ရှင်။သ
တရင်ချင်းချုပ်ကိုမှတ်စုများမှုကြေညာပေးခဲ့တာပါရှင်ဒီမနေ့အစီအစဉ်ထုတ်လို့ရေမူကနန်းထွေးရီဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီမှာရှားဖောင်ပါတောက်ကြနေမနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.